Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာမေလ10ရက်တနင်္လာနေ့ဒီမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇွန်ဝိုင်းလိုင်းကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူမြန်မာနိုင်ငံအတွင်းကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ကြရပါမယ်
။အဓိကကြီးရဲ့ချက်ကတော့စစ်အာဏာရှင်အုပ်ချုပ်တာကိုလက်မခံဘူး။ရုံမာတဲ့ဟိုညှဉ်းနှွမ်းတဲ့စစ်အာဏာရှင်ရဲ့အုပ်ချုပ်မှုအောက်မှာပြည်သူလူထုကအုပ်ချုပ်တာကိုလက်မခံဘူး။
မြန်မာနိုင်ငံတဝန်းစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေကနေ့အထိရှိနေသေးတဲ့အကြောင်းအပြည့်စုံကိုနှ ಾಸ င်ကြရမှာပါ။အဲဒီနောက်မှာတော့စကိုင်းတိုင်းကနေမြို့နယ်အတွင်းကစစ်ကောင်စီနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်လို့အသေးအကြောက်တွေရှိနေပါတယ်။ဒေါက်ဆန်းစုကြည်အမှုကိုလာမယ့်24ရက်နေ့မှာတရားရုံးမှာလူကိုယ်တိုင်ရုံးထုတ်ပါမယ်။ရခိုင်ပြည်နယ်ကအန်အေဒီဘဟုလူငယ်အဖွဲ့ဝင်တဦးဖမ်းဆီးခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့ DVB သတင်းတောက်တွေရဲ့နေအိမ်ဝင်ဆီးခံလို့9ယောက်ဖမ်းဆီးခံထားရပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေသတင်းနှစ်ပတ်ကျော်ကြာဆက်ဖြစ်နေပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတော်မှတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။မြန်မာစစ်အုပ်ချုပ်ရေးကောင်စီအပေါ်အကြမ်းမဖက်ဆန့်ကျင်နေကြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နင်းနေတဲ့အတွက်ဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့လို့နိုင်ငံအနှံ့အနေမျိုးစုံနဲ့တပိတ်မောင်းနေကြဆဲပါ။ရှမ်းကုန်မြို့မှာတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်စစ်တပ်နဲ့ထိတ်တန့်မတွေ့အောင်လက်တပြတ်တပိတ်တွေကိုမြို့နယ်ပေါင်းစုံမှာပြုလုပ်ခဲ့ပါတယ်။ကျောင်းဖွင့်ရသည်ရောက်လာချိန်မှာပဲစစ်ကြုံပညာရေးအလိုမရှိဘူးဆိုတော့ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေရဲ့တပိတ်တွေနဲ့နိုင်ငံအနှံ့ပေါ်ပေါက်နေပါတယ်။စစ်ကောင်စီကလည်း CDM မှာပါဝင်သူတွေကိုအလုတ်ကထုတ်ပယ်နေပြီးတနင်္လာနေ့အထိအလုတ်ထုတ်ခွင့်ရတဲ့တက္ကသိုလ်ဆရာဆရာမပေါင်းတထောင်တထောင်ကျော်ရှိတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတာဝန်ရှိသူကိုကိုးကားပြီး Writers တင်းတပုံမှာရေးထားပါတယ်။အစားထိုးခတ်အမဲ့နီးပြသရုပ်ပြရာထူးတွေအတွက်လည်းစစ်ကောင်စီကရှောက်လာတွေခေါ်ယူထားပါတယ်။အခြေခံပညာကျောင်းဆရာဆရာမတွေကိုလည်းတက်ဆိုင်ရာဒေတာအလိုက် CDM မှာပါဝင်သူတွေကိုရာထူးကဖယ်ရှားပြီးအစားထိုးခတ်အပ်ဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။ဖေဖော်ဝါရီလတရနေ့နောက်ပိုင်းစစ်တပ်ရဲ့လက်ထက်နဲ့တည်ဆုံသူပြည်သူအနည်းဆုံး980ရှိနေပြီးတော့ကျောင်းသူကျောင်းသားအများပြားပါဝင်တယ်လို့အရက်ဖက်အဖွဲ့တွေကပြောပါတယ်။နိုင်ငံရဲ့အကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်ကောက်ယူမှုအရစစ်တပ်ကဖမ်းဆီးထားသူ3800ကျော်ရှိနေပြီးဆရာဆရာမ45ဦးပါဝင်ပါတယ်။အမှုချမှုနဲ့တရားစွဲဆိုခံရတဲ့ဒေါအောင်ဆန်းစုကြည်ကိုမေလ24ရက်နေ့ရုံချင်ကြရင်အွန်လိုင်းကတစ်ချက်မဟုတ်ပဲနဲ့တရားခွင်မှာကုလကိုယ်တိုင်ရုံးထုတ်မှာဖြစ်ပါတယ်။
ဒီကဒီနေ့စီစဉ်ထားတာကအမှုတွေနဲ့ရှင်းပြီးပြေဖို့ဆိုတာဖြစ်တဲ့အတွက်ရေးကိုခေါ်ပြီးတော့ပြေးပါတယ်။ဒီကတင်ပြထားလို့ရှိပါသေးတယ်လို့ပြောပါတယ်။ဒီကဒီကဘယ်လိုပဲဖြစ်ဖြစ်ဒီအချိန်မှာတော့ဒီကိုယ်တိုင်ကလုံးဝရောက်လာတော့မယ်ဖြစ်တဲ့အတွက်ကြောင့်ဒီအမှုတွေနဲ့ရှင်းပြီးပြေးတဲ့ကိစ္စလေးလို့ရှင်းပြသွားပါသေးတယ်လို့ဒီကဒီကပြောပါဆရာ။အဲ့မှာတော့စာချုပ်ကြီးကဖြတ်လေးပါတယ်။ဒီလိုရှင်းပြသွားမယ်ဆိုတာဘာလို့ဆိုလို့လဲ။အဲ့ဒါနဲ့ကျွန်တော်ထွက်ပြီးတော့ကောင်းကင်ကြီးကိုကြောပြပါတယ်အခုတွင်နေဒီချိန်နည်းပြည့်ပြည့်ရတယ်ဆိုတာချစ်ဆွဲခံရသူတယောက်ရဲ့အခွင့်အရေးလေးအဲ့တော့အဲ့လိုပြေးဖို့ပြရမယ်အချိန်မှာတစ်ခါကနောက်နေနေတဲ့အချိန်မှာတရားပြည်ကြီးကရုံးချိန်ကိုရောက်လာပြီဆိုရင်တရားရုံးအနေနဲ့လည်းဒါစီစဉ်လို့ရတဲ့ချစ်ထားဖို့ကြောပြတာပါလား
ပြည်တော်စုတရားလွတ်တော်ချုပ်ရဲ့ညွန်ကြားချက်အရဒေါအောင်ဆန်းစုကြည်ရဲ့အိမ်နာမှာအမှုစစ်ဆေးနိုင်မဲ့အထူးနေရာတစ်ခုပြင်ဆင်ရမယ်လို့တရားသူကြီးကဒီကနေ့အမိန့်ပေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေကြီးဦးခင်မောင်စောက VOA မြန်မာပိုင်းကိုပြောပါတယ်။ဒါပေမဲ့သူရင်ဆိုင်နေရတဲ့အမှုတွေနဲ့ပတ်သက်လို့အကျိုးဆောင်အဖွဲ့နဲ့ခုထိတွေ့ဆုံတိုင်ပင်ဆွေးနွေးခွင့်မရသေးဘူးလို့လည်းရှင်နေကြီးဦးခင်မောင်စောကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကိုပို့ကုံသွင်းကုံဥပဒေဆက်သွယ်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လုံဆောင်မှုလုံဆောင်မှုဆံရဥပဒေနိုင်ငံတော်အကြီးညိုပြတ်အောင်လုံဆောင်မှုဥပဒေတို့အပြင်သဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးအဲ့ဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတာပါရန်ကုန်မှာတော့အစိုးရလျှော့ဝှက်ချက်ဥပဒေချိုးဖောက်မှုဆွဲခြင်းနဲ့ရင်ဆိုင်နေရပါတယ်ဒီကနေ့နေပြည်တော်မှာအမှုကျန်းမာပွဲကိုတော့ဗီဒီယိုကွန်ဖရင့်စင်းနဲ့အွန်လိုင်းကနေလုပ်ခဲ့တာပါသမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီနေ့အွန်လိုင်းပေါ်ကနေရုံးထုတ်ခဲ့ပါတယ် သူတို့အားလုံးကြကြမမရှိပုံရတယ်လို့လည်းရှေ့နေကြီးဦးခမောင်းစောကပြောပါတယ်။အမေရိကန်အရှေ့ဘက်ခြမ်းပြည်နယ်တွေကိုလောင်စာဆီအဓိကတင်ပို့နေတဲ့ Colonial Pipeline ကုမ္ပဏီစိုက်ပါတိုက်ခတ်ခံရတာကြောင့်ပိုက်လိုင်းတွေပိတ်ထားရပြီးကုမ္ပဏီတာဝန်ရှိသူတွေနဲ့သမရအိမ်မတော်ကြားလုပ်ငန်းပြန်ဆနိုင်အောင်အနီကလုပ်ကိုင်နေပါတယ်။စိုက်ပါအင်တာနက်ထဲကနေအချက်အလက်ဖောက်ယူတဲ့ Ransomware တိုက်ခတ်မှုကြောင့်လူဦးရေထူထပ်လာတဲ့အမေရိကန်အရှေ့ဘက်ခြမ်းပြည်နယ်တွေကိုပို့လို့နေတဲ့ဓာတ်ငွေပိုက်လိုင်းတွေတနင်္ဂနွေနေ့ကတည်းကပိတ်ထားရတာပါ။ဒီဖြစ်အကြောင်းအရေးကြီးလာတဲ့အမေရိကန်စွမ်းအင်ကဏ္ဍတွေစိုက်ပါတိုက်ခတ်မခံရအောင်အခိုင်အမာကာကွယ်ပေးဖို့အမေရိကန်လွှတ်တော်အမတ်တွေကိုတောင်းဆိုလာကြပါတယ်။ဓာတ်ငွေပိုက်လိုင်းပြန်ဖွင့်နိုင်ဖို့ကသမ္မတဘိုင်ဒန်အစိုးရအတွေ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့ကုန်သွယ်ရေးဝန်ကြီးဂျီနာရင်မွန်ဒိုကပြောပါတယ်။လောင်စာပြက်လက်မှုတွေဒီထက်ပိုဆိုးမလာအောင်မိုင်ပေါင်း 9,500 ကျော်ရှိလာတဲ့ဓာတ်ငွေပိုက်လိုင်းကိုအမြန်ဆုံးပြန်ဖွင့်နိုင်ဖို့ကိုလိုနီယယ်ကုမ္ပဏီကိုကူညီနေပါတယ်လို့လည်းဝန်ကြီးကပြောပါတယ်။ Texas ကနေ New Jersey ပြည်နယ်ကိုဓာတ်ငွေပိုက်လိုင်းတွေတည်တန်းထားတာပါ။အဓိကပိုက်လိုင်းကြီးတွေကိုပိတ်ထားရပေမဲ့ Pemex ခန်းကနေလောင်စာဖြန့်နေနေရာတွေမှာတော့လုပ်ငန်းပြန်စနေပြီလို့ကုမ္ပဏီကသတင်းတွေနဲ့မှပြောပါတယ်။ဓာတ်ငွေပိုက်လိုင်းအားလုံးဘယ်တော့အပြည့်အဝပြန်ဖွင့်နိုင်မလဲဆိုတာကိုတော့ဝန်ကြီးချီနာရောကုမ္ပဏီကပါမပြောပါဘူး။ဒီဖြစ်ရကြောင့်အမေရိကန်ရဲ့တနင်္လာနေ့ကြိုးရောင်းကြိုးဝဲစီစည်းတွေ2018ခုနှစ်နောက်ပိုင်းအမြင့်ဆုံးအဖြစ်နဲ့300ခိုင်နှုန်းတက်ပြီးတော့တစ်ခါလောင်ကို1.2ဒေါ်လာအထိရောက်သွားပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးခံထားသူမဆိုးစလောက်ကျသွားတယ်ဆိုပေမဲ့တနင်္လာနေ့တရက်ထဲပိုကူးသူ 36,600 ကျော်နဲ့သေဆုံးသူကလည်း 3,900 ကျော်ရှိပါတယ်။ပြည်သူ့ကျမကြီးပညာရှင်တွေကတော့ပိုကူးခံရသူအရေအတွက်ကြီးထက်မကများနိုင်တယ်လို့ယုံကြည်နေပါတယ်။American John Hopkins တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရာအိန္ဒိယမှာကိုဗစ်ကူးသူ 22.6 တန်းကျော်ရှိနေပြီး American ပြည်ထောင်စုကတော့ပိုကူးသူ 32.9 တန်းနဲ့ကမ္ဘာမှာအများဆုံးပါ American ပြည်ရင်အိန္ဒိယကပိုကူးသူဒုတိယအများဆုံးဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းလုံးမှာတော့ကိုဗစ်ကူးသူက158တန်းကျော်ပါတယ်အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါတွေနဲ့ပြန်ပြီးတော့နာလန်ထူလာတဲ့လူတွေကြောင့်ကူးစက်နေတဲ့မှုရောဂါတမျိုးအတွက်လည်းဆိုရင်နေကြပါတယ်မူကိုမိုက်ကိုစစ်မှုယောဂါကူခံရရင်မျက်နာပုံမှန်သဏ္ဍာန်ပြောင်းသွားသလိုတချို့ဆိုရင်နှလုံးတွေပါကွဲသွားတတ်ပါတယ်အထူးသဖြင့်ဆီးချိုယောဂါရှိတဲ့ကိုဗစ်လူနာတွေမှာဒီမှုယောဂါကူးစက်ဖို့ပိုလွယ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီပေါင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတိုးလာနေပြီးတော့လူနာတွေအတွက်အောက်ဆီဂျင်ရဖို့ခက်ခဲလာနေတဲ့အတွက်အေဗရက်တောင်သက်သမားတွေကိုသူတို့ရဲ့အောက်ဆီဂျင်ဘူးခွန်တွေတောင်ပေါ်မှာပြစ်မထားဘဲကိုဗစ်လူနာတွေသုံးနိုင်အောင်ကျန်းမာရေးဌာနတွေကိုလာပေးဖို့လည်းတိုက်တွန်းထားတာပါနီပေါနိုင်ငံမှာကိုဗစ်ကူးခံရသူ၄သိန်းဝန်းကျင်ရှိပြီးလူနာတွေအတွက်အောက်ဆီဂျင်မှု2000ခွဲအရေးပေါ်လိုအပ်နေတယ်လို့နီပေါကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.52 kHz kilohertz 585တို့ဖြင့်စနေတင်းတွေမှာဟိုင်းလက်မီတာ190 kilohertz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA American တန်ရဲ့တင်းလာနေညဘက်ထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုစက်ပြီးနားဆင်ကြားရပါမယ်ရှင်ကျမခွာညိုပါတောင်ကိုရီးယားသမ္မတမွန်ဂျေအင်ကသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်အတွင်းကိုရီးယားကျွန်းဆွယ်မှာရေရှည်ခံမဲ့ငြိမ်းချမ်းရေးပေါ်ထွန်းလာအောင်အဆုံးသတ်ဆောင်ရွက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။တနင်္လာနေ့အစိုးရပိုင်းရုပ်သံကနေပြောတဲ့မိန့်ခွန်းထဲမှာခုလိုပြောခဲ့တာပါ။
All Hasun Yejeong Den Hanmi Jeongsang Haedamul Tonghae Hanmi Dongmyeonggeul Gukkwoni Dajineun Hanpyeon
မေလနောက်ပိုင်းစီစဉ်ထားတဲ့တောင်ကိုရီးယားအမေရိကန်ထိပ်သီးဆွေးနွေးပွဲကတဆင့်နှစ်နိုင်ငံအကြားချစ်ကြည်ရင်းနှီးမှုရယူပါမယ်။ကိုရီးယားနှစ်နိုင်ငံကြားနဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားညှိနှိုင်းဆွေးနွေးပွဲတွေပြန်ဆလာနိုင်တော့မှာပါ။ငြိမ်းချမ်းရေးလမ်းစာကိုကျွန်တော်တို့ရအောင်ရှာပါမယ်။အချိန်ဆွဲခံထားရတာမျိုးနဲ့စိတ်မရှိစရာဖြစ်လာမှာမျိုးတွေကျွန်တော်ရဲ့ကြံနေတဲ့သမရသက်တမ်းထဲမှာမဖြစ်စေရပါဘူးလို့သမရကပြောပါတယ်။သူ့ရဲ့၅နှစ်သမရသက်တမ်းနောက်ဆုံးနှစ်ဖြစ်တဲ့ဒီနှစ်မှာမပြီးဆုံးသေးတဲ့ငြိမ်းချမ်းရေးကနေထာဝရငြိမ်းချမ်းရေးကိုဆောင်ကျင်းပေးမယ်နောက်ဆုံးအခွင့်အရေးလည်းဖြစ်ကောင်းဖြစ်ပါမယ်လို့သူကပြောခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့နျူကလ িয়ার ကင်းစင်ရေးကြီးမှန်းချက်ရောက်ဖို့ပျော့ပျော့ပြောင်းပြောင်းဖြည်းဖြည်းချင်းနဲ့လက်တွေ့ကြကြတန်တမန်နီးလန်းနဲ့ချင်းကပ်သွားမယ်ဆိုတဲ့ကန့်လန့်ချက်ရဲ့နောက်မှာသမ္မတမွန်ကအခုလိုထောက်ခံပြောကြားလိုက်တာပါမေလ21ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်ရဲ့မြို့တော်ဝါရှင်တန်မှာတွေ့ဆုံတဲ့အချိန်သူ့ရဲ့ကြီးမှန်းချက်ဟာကိုရီးယားနှစ်နိုင်ငံကြားနဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားတွေ့ဆုံညှိနှိုင်းမှုတွေပြန်ဆနိုင်ဖို့ဖြစ်တဲ့အကြောင်းသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်ရှင် Jerusalem က El Aqsa Blina မှာ Israel လုံခြုံရေးတပ်ဖွဲ့တွေနဲ့ Palestine ဝတ်ပြုစုတောင်းသူတွေကြားတနင်္လာနေ့ဒီကနေ့မှာနောက်တစ်ကြိမ်တိုက်ခိုက်ခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဘလီတဲကိုမျက်ရည်ရုံဘုံတွေအတန်ဘုံတွေပစ်ထည့်ခဲ့ကြောင်းနဲ့ဝတ်ပြုသူတွေကလည်းရဲတပ်ဖွဲ့တွေကိုကြောက်တုံးတွေရရပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ဒါရရသူဒါဇင်နဲ့ချီရှိခဲ့ပြီးအနည်းဆုံး50လောက်ကိုအနာကစေယုံနေစီပို့ပေးခဲ့ရပါတယ်။မွတ်စလင်တွေရဲ့အမျက်မျက်ဆုံးလို့သတ်မှတ်ထားတဲ့ရမန္ဒာဥပုလ္လနောက်ဆုံးရဖြစ်တဲ့စနေနေ့ညကနေတနင်္ဂနွေနေ့အထိကာလအတွင်းရဲတပ်ဖွဲ့နဲ့အပြင်းထန်ထိတ်တိုက်ရင်ဆိုင်မှုတွေမှာဂျေရုဆလင်မှာပါလက်စတိုင်းတွေဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့ကြတာပါ။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဘဲဘာသာမဆိုလွတ်လပ်စွာကိုယ်ပွဲခွင့်ရှိပေမဲ့အကြမ်းဖက်နှောက်ယှက်မှုတွေကိုတော့ခွင့်ပြုမှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။ဥပဒေစိုးမိုးရေးအတွက်ပြက်ပြက်သားသားအရေးယူဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအစ္စရေးလုံခြုံရေးအရာရှိတွေနဲ့တွေ့ဆုံတဲ့ဝန်ကြီးအဖွဲ့အစည်းအဝေးမှာပြောသွားခဲ့တာပါ။နှစ်စဉ်ဘာသာရေးဝတ်ပြုပွဲကိုတချို့ကတမင်ညာစတဲ့လုံရက်ဖြစ်ရှုမြင်ကြပြီးဝတ်ပြုပွဲကနေအခုလိုပဲမတီးမငြိမ်ခြေနေကိုရောက်သွားလေရှိပါတယ်ရှင်။ပါပူအော်လွတ်လပ်ရေးကောင်ဆောင်ပစ်တာရင်မူကို2019ခုနှစ်အတွင်းကဖြစ်ခဲ့တဲ့လူမှုအုံကြွမှုတွေကိုစီစဉ်နေဆိုတဲ့စွဲချက်နဲ့အင်ဒိုနီးရှားအာဏာပိုင်တွေကဖန်ဆီးလိုက်ပါတယ်။အင်ဒိုနီးရှားရဲ့အရှိတ်အကြဆုံးအဲဒီပြည်နယ်မှာထိတ်တန်းထောက်လန့်ရေးအရာရှိတယောက်ပြစ်ဒဏ်ခံခဲ့ရပြီးတဲ့နောက်အင်ဒိုတပ်ဖွဲ့ဝင်400လောက်ဆေးလွတ်ပြီးမငြိမ်သက်မှုတွေကိုနှိမ်နင်းမှုသမရဂျိုကိုဝီဒိုတို့ကအမိန့်ထုတ်ခဲ့ပါတယ်။အဲဒီကလေးကဒေသရင်းမှာတင်းမာမှုတွေပြန်ပြီးတော့ဖြစ်လာတာပါ။အနောက်ပိုင်းပါပူဝါအမျိုးသားကော်မတီရဲ့နိုင်ငံတကာပြောခွင့်ရ38နှစ်အရွယ်ရီမိုကိုခရိုင်မြို့တော်ဂျာယာပူရာမှာတနင်္လာနေ့ကဖမ်းဆီးခဲ့ပြီးလူမှုအုံကြွမှုတွေကိုနောက်ွယ်ကကြိုးကင်စုနိုင်ငံတော်တစ္ဆာဖောက်မှုအကြမ်းဖက်မှုနဲ့လူမှုရေးမတည်မငြိမ်ဖြစ်စေမှုနိုင်ငံတော်အလံနဲ့နိုင်ငံတော်တချင်းကိုစော်ကားမှုနဲ့ခွင့်ပြုချက်မရှိဘဲလက်နက်တည်ဆောက်မှုတွေနဲ့ရဲဘက်ကဆွဆွဲထားပါတယ်။နိုင်ငံတော်တစ္ဆာဖောက်မှုဟာထောင်ဒဏ်တစ်သက်ကြာခံရနိုင်ပါလိမ့်ရှင်။ကျောင်းတော်ပရိနိမစတင်မဲ့ရမန္တန်ဥပုလ္လကုံဆုံးတဲ့မွတ်စလင်ဘာသာရေး EL Fitr ပွဲတော်ရက်3ရက်မှာစိုးရင်ကြောင်ကြမရှိပဲပွဲတော်ကျင်းပနိုင်ဖို့အာဖဂန်နစ္စတန်ထဲမှာတနိုင်ငံလုံးအပြစ်ရထားပေးမယ်အကြောင်းတာလီဘန်တွေကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်အခုလိုအပြစ်ရအကြောင်းမကြေညာခင်လေးမှာပဲတောင်ပိုင်းဇော်ဘူးခရိုင်မှာခီးတဲ့တင်ကားကိုဘုံခွဲတိုက်ခိုက်ခဲ့လို့အ ਨੇ စုံ12ဦးသေဆုံးသွားကြောင်းပြည်ထရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာကြေညာပါတယ်စနေနေ့တုန်းကလည်းကပူးမျိုးကမင်းကလေးချောင်းကိုတိုက်ခိုက်ခဲ့တာကြောင့်လူ60ကျော်တေဆုံးခဲ့တဲ့အထက်အများစုကကြောင်သူတွေဖြစ်ကြပါဗျ။မိမိကိုယ်ကိုခုခံဖို့အတွက်ပဲအပြစ်ရစီကံကိုချိုးဖောက်နိုင်ကြောင်းနဲ့ရန်သူလက်မြေတွေဒါမှမဟုတ်အာဖဂန်စစ်သည်တွေတက်ဆွဲထားတဲ့နေရာတွေကိုလည်းဒီအပြစ်ရ3ရက်အတွင်းမသွားကြဘို့တာလီဘန်ခေါင်းဆောင်ပိုင်းကညွှန်ကြားထားပါဗျ။တာလီဘန်တွေဟာအရင်ကလည်းအစ်ဘွဲတော်နေမှာတနိုင်ငံလုံးအပြစ်ရမယ်လို့ကြေညာပေးခဲ့ပြီးပွဲတော်ရက်တွေပြီးပြီးချင်းမှာတော့ချက်ချင်းပဲတိုက်ခိုက်မှုတွေကိုပြန်ဆခဲ့ကြပါလိမ့်ရှင
်နောက်လောင်းနဲ့မခွန်ညိုတို့ကနောက်ဆုံးရသတင်းတွေကိုတင်ပြပေးခဲ့ကြတော့ပါခင်ဗျာဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုသတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့မြန်မာနိုင်ငံအတွင်းကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေကတချို့နေရာတွေမှာဒီကနေ့လူဝင်အားဟာအရင်ရက်တွေနဲ့နည်းနည်းပိုလာတာတွေ့ရပါတယ်။ဖားကန်မြို့မှာမော်ပေါင်းစုံတပိတ်ဒဝဲမြို့မှာအဖြူရောင်အင်ဂျီဝတ်စင်လှုပ်ရှားမှုမုံရွာမြို့မှာထီးတပိတ်စသဖြင့်လှုပ်ရှားလာကြပါတယ်။ရန်ကုန်မှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကနေလေယာဉ်တပည့်တပိတ်တွေလှုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံနေရာစုံကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမှတ်စုမှုန်ကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာတင်ထားတာရပ်ပေါင်းတရားပြေခံပြီးတော့မှဖြစ်ပေမဲ့တနိုင်ငံလုံးမျိုးနယ်အစုံမှာဆန္ဒပြပွဲတွေကတော့ဆက်ပြီးတော့ရှိနေပါတယ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့ပြစ်ခတ်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပွဲတွေမှာလူအင်အားတိတိတသာလျော့သွားခဲ့ပေမဲ့ဒီကနေ့မှာတော့တချို့မျိုးတွေမှာလူအင်အားနည်းနည်းပိုပြီးတော့များလာတာပြန်တွေ့ရပါတယ်လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာတော့လူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်တွေကိုမြောက်ကလာပမြို့နယ်နဲ့ဗဟန်းမြို့နယ်တွေမှာလူငယ်ရာနဲ့ချီပြီးတော့ဒီကနေ့ပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီတပ်တွေကိုရှောင်နိုင်မှုမိနစ်ပိုင်းမဲ့စုဝေးခဲ့ကြတဲ့လျှက်တပြတ်တပိတ်ကိုမြို့နယ်ပေါင်းစုံကတပိတ်စစ်ကြောင်းတွေပူပေါင်းပါဝင်ခဲ့ကြပါတယ်မြောက်ကလာပဈေးရှိမှာဆိုရင်အင်အား200နီးပါးပါဝင်တဲ့မြို့နယ်ပေါင်းစုံစုပေါင်းတပိတ်လုံနိုင်ခဲ့တယ်လို့ရန်ကုန်တပိတ်စစ်ကြောင်းတွေမှာပါဝင်နေသူတဦးကပြောပြပါတယ
်ရန်ကုန်ကတော့ပျောက်ကြားတပိတ်ကိုဦးတည်ထားတဲ့ကတော့နည်းနည်းချင်းတောင်းလိုက်တာလည်းမြို့မှာစစ်ကောင်စီကချထားတဲ့သူတန်းထားတဲ့
ဆက်ချန်တာရေးရတာလည်းဥစားကနေရအနှံ့မှာရှိနေရပါဘူး။ကျွန်တော်နေရအနှံ့မှာရှိနေတော့သူကဒီကစကားမနိုင်မမနိုင်တော့မနိုင်တော့မှာတော့ပိုင်းနေချာချာထားတာပါ။တနင်္လာဤတိုင်းထဲမှာဆိုရင်တဝဲလောင်းလုံးတရချောင်းဘိတ်စားတဲ့မြို့တွေမှာအကြမ်းမဖက်လူလူလှုပ်ရှားမှုကိုပြသတဲ့အနေနဲ့အဖြူရောင်အင်းကြီးတွေကိုဝစ်စင်ကြတဲ့အဖြူရောင်တပိတ်ကိုဆင်နွှဲချလာတယ်။ဆန္ဒပြပွဲတွေအဆက်မပြတ်ရှိခဲ့တဲ့
ကျွာသူဒေသမကရက်ွက်တွေကြေးရွာတွေမှာနေထိုင်ကြသူတွေအားလုံးအဖြူရောင်အိမ်ကြီးတွေကိုဝစ်ဆင်ပြီးတော့ဆရာနာရှင်ကိုအကြံမဖက်ဘဲတော်လန်ကြတယ်ဆိုတဲ့အထိပ္ပယ်နဲ့လှုပ်ရှားခဲ့ကြတာလို့ဆန္ဒပြပွဲမှာပါဝင်သူတူကဗီအိုကိုပြောပြပါတယ်အဖြူရောင်ကိုရွေးချယ်တာကဒီတော်လန်အိမ်လုံနေတဲ့သူတွေဟာအကြံမဖက်ဒီလူတို့လှုပ်ရှားမှုတွေကိုညှင်းချမ်းချမ်းနဲ့လုပ်နေကြတယ်ဖြူစင်မှုတွေ
ကျွန်တော်တို့ကဒီစစ်အာဏာရှင်ဒီစစ်ကောင်စီပြုတ်ပြပါတယ်ပါကျွန်တော်တို့ကဒီစစ်အာဏာရှင်နဲ့ဒီစစ်ကောင်စီပြုတ်ပြမှုပဲပေါ့နော်ကျွန်တော်ဒီလမ်းမပေါ်တပိတ်တိုက်ပွဲလေးကဟာအချင်းကာလတိုင်းတာတစ်ခုတည်းရှိဖို့လိုရတယ်ပေါ့နော်ဟာအဲ့ဒါကျွန်တော်တို့ကဒီ
မျိုးသားညီညွတ်ရေးအစိုးရပြည်စင်စရာရှိတဲ့အချိန်နေပြည်စင်နေတဲ့ကာလမှာကျွန်တော်တို့ဒီမြို့ပြနဲ့ကြီးပါဒီမှာရှိနေတဲ့လူတွေကတော့ဘာလို့ဒီလမ်းမပေါ်မှာထွက်ပြီးတော့ဒီသူတို့ဆက်အာဏာရှင်ကိုမကြိုက်ကြောင်းပေါ့နော်အဲ့ဒါပြသပြီးတော့ဒီလမ်းမပေါ်တပိတ်တိုက်ပွဲတွေရှိနေခြင်းအပြင်သူတို့ရဲ့ဒီအလုပ်ရှုပ်နေတယ်ပေါ့နော်
အခုလိုထီးတဲ့ပိတ်အပြင်မုံရွာမှာဆိုင်ကယ်တွ
ကျွန်တော်မျိုးတွေမှာခြေတက်ဆန္ဒပြခဲ့ကြပါတယ်။ခမန်းကြီးကတော့ငါးရဝန်းကျင်တော့ရှိပါပြီ။ဒါနဲ့အစတုန်းကတော့ထောင်ချီပေါ့နော်အခုတော့နည်းနည်းတော့ရိုးသွားကြလာပြီ။တချို့တော့ဒါရီအချိန်မပြည့်နိုင်အခက်အခဲရှိလို့လာတော့မပြီး။ဒါနဲ့သူအစကနဦးလို့မပါအောင်အမြန်မပါဝင်ဒါတော့ကျွန်တော်တွေ့ရတယ်။လမ်းမထွက်ပြီးဆန္ဒပြမှုတွေနေစဉ်ရှိနေတဲ့မန္တလေးဘက်မှာလည်းဒီကနေ့မှာတော့တပိတ်ပေါင်းစ ကျောင်းကြားသပိတ်တွေကိုလူလူကဆင်နွှဲကြပါတယ်ရင်းမပေးမော်လမြိုင်ပေါင်မကွေကံမနဲ့လက်ပတောင်းတောင်ဒေသစလင်းကြီးမြို့တွေမှာအာယုံဥသပိတ်လူမဲသပိတ်ကျွာရင်းသပိတ်တွေပြုလုပ်ကြပြီးဆရာနာရှင်စန့်ကျင်ကြောင်းပုံစံမျိုးစုံနဲ့လူလူကဆန္ဒထုတ်ဖော်ကြပါတယ်
မဆုမုံပြောပြပေးကြတာပါခင်ဗျာခုဆက်ပြီးတော့စကိုင်းတိုင်းတွင်စစ်ကောင်စီအဖွဲ့ဝင်တွေနဲ့ဒေသခံလုံခြုံရေးတပ်ဖွဲ့တွေအကြားပြစ်ခတ်မှုတွေဖြစ်ပွားနေတဲ့အကြောင်းကိုပြောပြပါမယ်ဒေသခံနေနဲ့စစ်ကောင်စီတို့အခြေအနေတင်းမာနေတဲ့စကိုင်းတိုင်းကနီမြို့နာကတမင်းကြံကြေးရွာမှာစစ်တပ်ကပြစ်ခတ်တာကြောင့်ရွာသူတယောက်သေဆုံးခဲ့ပါတယ်စကိုင်းတိုင်းမြင်းကြံမြို့မှာလည်းသေဆုံးတဲ့အထိပြစ
ရှိနေတဲ့စကိုင်းတိုင်းကဏီမြို့အနီးကတမင်ကျန်ကျေးရွာမှာဒီကနေ့မေ10ရက်နေ့လယ်ပိုင်းကစစ်တပ်ကပစ်ခတ်တာကြောင့်ကျေးရွာသူတဦးသေဆုံးခဲ့တယ်လို့ဒေသခံရွာသားတွေလည်းထွက်ပြေးနေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ခုကတမင်ကျန်တောပြင်တမင်ကျန်ရွာရဲ့တောပြင်ခေါ်တာကျောင်းမြန်တော်အဲတောင်လျှောက်ကားလမ်းပေးတွေဘယ်လိုပြောမလဲဟိုကခြုံတွေ့လည်းပြည့်မဲမဲမြင်ရပြည့်နေတာဆိုတော့အခုတောင်လျှောက်ပြေးနေကြရတော့ตัวไปไต่ไปชาล่ะนี่ด้วยตะเหมี่ยกုံปิดนี่ล่ะสรแล้วเวช่องนะดีไดไลท์ปิดถ้าโกโหอ่ะไต่ป่วยไม่ขึ้นหลูดูอ่ะกูอ่ะเปียไม่ลงไปปี้นี่ล่ะดิปี้นี่ล่ะโหดีกว่าเนี่ยไปไต่ไต่ไปแล้วดาวช่องไลท์ปิดนี่ล่ะสรนี่โหอ่ะกะเลมะนี่เดียวซี้กုံมันลูกกะเลมะนี่ตะเหมี่ยตุ๊กนี่ตีว่าได้ห้าวได้ห้าวได้ดินี่ดินี่อ่ะดินี่นี่เป็นหลอกอ่ะโหอ่ะเอ้กะเลมะนี่เตียที่คู่บีเปลี่ยนล่ะเปลี่ยนล่ะตัวว่าလူကြောင့်လေဟိုအလူမြင်လို့လူမြင်ခုကတောက်လျှောက်ပြင်တူတူကိုကိုဘာမှမယူယောက်ျားလေးမိန်းကလေးမယူခုဒီနေ့တောက်လျှောက်ဟိုအရင်နဲ့ဆက်တဲ့နဲ့တောက်လျှောက်လိုက်ပြင်တာဆိုတော့ကိုလေးမလေးကန်ဆိုးတာပေါ့မှန်သွားတာအ
ဲ့ဒီဒေသဘက်ကပြည်သူတွေဟာကိုဒေသကိုခုခံကာကွယ်ဖို့အတွက်ဆိုပြီးဒေသခံကာကွယ်ရေးအဖွဲ့တွေအဖွဲ့ကစစ်တပ်တွေကိုတိုက်ခိုက်ခဲ့ကြတာပါမေလ9ရက်ကပဲတမင်ကျန်ကျေးရွာအနီးမှာဒေသခံကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်ပေါ်မှုအဆင့်တူအပါဝင်6ဦးကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ် မေလာ6ရက်နေ့ကလည်းကဏီမြို့နယ်ချင်းတွင်းမြစ်သားခြားတဲ့ကင်းရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကခန်းဒီမြို့ကိုသွားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီနစီကိုတိုက်ခိုက်ခဲ့ကြပါတယ်။အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလက်နက်ဆွဲကင်ခုခံတိုက်ခိုက်နေတဲ့အပေါ်စစ်ကောင်စီအနေနဲ့တီးမခံပဲရှင်းလင်းဆောင်ရွက်သွားမယ်လို့မေလာ9ရက်နေ့ကပြုလုပ်တဲ့သတင်း စကိုင်းတိုင်းမြင်းမှုမြို့မှာတော့စန္ဒပြသူတွေအပေါ်မနစ်မေလာ9ရက်နေ့ကစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွင်းတဲ့အပြင်နှစ်ဦးကိုလည်းဖမ်းဆီးသွားတဲ့အတွက်မြို့ကန်တွေကပြန်လွတ်ပေးဖို့ရဲစခန်းရှိသွားပြီးတောင်းဆိုခဲ့ရမှာစစ်တပ်ကပြစ်ခတ်တာကြောင့်တဦးသေဆုံးခဲ့ပါတယ်ဒီကနေ့မှာတော့မြို့ထဲမှာဆိုင်တွေပိတ်ထားကြပြီးတိတ်ဆိတ်နေတယ်လို့မြို့ကန်တယောက်ကပြောပါတယ်
ကိုလည်းညင်နေတာတော့ဒီလည်းပိတ်ထားတယ်ဆောင်းဆိုင်နေတဲ့ပုံပိတ်ထားတယ်ကြသူတို့ဒီမှာမင်းကကျွန်တော်တို့ဒီမှာလမ်းလေးတားထားတာတွေကိုသူတို့အခုပြန်ပြီးတော့ရှင်းသွားတယ်ကြဒီနေ့တော့ဘာမှပြစ်ခတ်မှုမရှိတော့ကိုညင်နေကြတယ်ပေါ့နော်ဟောသူတို့လည်းကျွန်တော်အထက်ကဆောင်းကြီးထဲမှာသူတို့စခန်းချထားတယ်ပေါ့နော်ဒီနေ့တော့ဆန္ဒပြပဲမရှိဘူးကြကျွန်တော်တို့ဘာမှလည်းလုပ်လို့မရဘူးသူတို့ကမနက်
ကျွန်တော်တို့အဲ့ဒီတဲ့ကြီးပါတယ်သူတို့ကျွန်တော်လောက်ထားခဲ့ရတယ်သူတို့ရှင်းရတာပေါ့နော်မျိုးရဲတော့ဝါကြီးခုံလို့ဒီနေ့တော့ဖန်းစီမရှိဘူးဗျမင်းကဖန်းသွားတဲ့ကလေးကြီးတော့ဘာသတင်းမှမရဘူးဗျစစ်တပ်ကပြစ်ကတ်တာကြောင့်ကြီးစံထိမှန်ပြီးသေဆုံးခဲ့တာလို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့ဆန္ဒထုတ်ဖော်တာကိုတွားရောက်ညှိနှိုင်းဖြေရှင်းခဲ့ပ now, Luya Naze Loga, Yoma Zeguima, Tayari Misho B, Lelo Bonu in a Pianle Taika Yama, Turo Letema in Lelo Bombabi, Te Songa Alu Trento Biangevare, Say another Ocho Nemugo, Sanjin Sanapiani de Durego, Sitaka, Pika Panzi Gerajao, Sagain Dine Chimbi Nevega, Dedagan de Chuga, Yaya Lenne Swagan be sick on the Dadrigo, Pianle Kuka Nijara, Pibare Kamia.
Kukuman so mean Timbia Pigarakna, Kusabiro, Pansi Kantare, and Angano Damingan Bogo, Don San Suji, Yonjin Chinigo, Pabajimare. Nibiroma Amuchamune, the Asusu Kantare, Don San Sujigo, Milan, Sele, and the Yonjin Jai, online at the same hope, Tia Quema, Lugura, and Tia Yon Toma Pipane. Tiaswe Kantare, Don San Suchi Kura, and Tia Quema, Laya, Amujana, Yamelo, Tia Tujiga, Tigene Sumpia Kera Pipare. Tabi met two Murin and Patalu, Chosan, Puene, Kuti, Twisong, Timing, Sunugu, Mia de Wulu, Don San Suchi, Chosan, Shinji, Ukumanzoga, Piobare, Yangola, did the day and be a Sumura, Makim Shutuga, Piobama.
Nebiroma, Poma, Nagune, Tiaswe Kayabi, Amucha Mugu, Yinsan Yare, Nangano Timing and Pugu, Don San Suchigo. Now the chain, Yongjin Jayan, Lugo Rang Tia Quingo, Layao Yamelo, Nepiro Subu the Rimune, the Ayong Tiazuchiga, Dignit Sunkalai Pari, Piron Sutia Lodo, Joya, Nujaja, Ya, Don San Suji needed a Nama, a Musa Sina, a Tunia to cook in Siamelo, Tiazuja, Dignit may be get it down, Don San Suji, Juice on Shinny, Ukiman Soga, viewing the Malango Piovare.
Don San
Suji,
so power, Nepiro Machine, the ဒီကောင်ကလည်းနေမှာဖြစ်တယ်ရုံးထုတ်ပြီးဆက်ဖို့ကြားပါတယ်ရုံးထုတ်တဲ့နေရာမှာလည်းဒီတရားယုံတဲ့သဘူတိတိတရားသူကြီးကနေပြီးတော့မှသဘူတိတိတရားယုံနေတဲ့ဒီအမှန်ပဲဒါပေမဲ့ယုံနေရာဟုတ်နေရာပြောင်းပြီးတော့ဆက်ဖို့ကြားပါတယ်အဲ့ဒီနေရာကတော့ကျွန်တော်တို့ဒီတစ်ခါတော့ကောင်းကောင်းဖြစ်နေတဲ့အိမ်ပေါ့အိမ်နဲ့ဒီချက်ပြောပြပါ အဲ့ဒီမှာချက်ဖို့23ရက်နေကြုံကြုံလုပ်တာပြပါတယ်ဒါအဲ့ဒီမှာချက်ဖို့23ရက်နေကြုံကြုံလုပ်တာပြပါတယ်ဒါအဲ့ဒီမှာချက်ဖို့23ရက်နေကြုံကြုံလုပ်တာပြပါတယ်ဒါအဲ့ဒီမှာချက်ဖို့23ရက်နေကြုံကြုံလုပ်တာပြပါတယ်ဒါအဲ့ဒီမှာချက်ဖို့23ရက်နေကြုံကြုံလုပ်တာပြပါတယ်ဒါအဲ့ဒီမှာချက်ဖို့23ရက်နေကြုံကြုံလုပ်တာပြပါတယ်ဒါအဲ့ဒီမှာချက်ဖို့23ရက်နေကြုံကြုံလုပ်တာပြပါတယ်ဒါအ ပြောပါဆရာအဲ့မှာတော့စာကြည့်ကြည့်ပြန်လေးပါတယ်အလုံးစုံစင်တီးသွားမယ်ဆိုတာဘာလို့ဆိုလို့လဲအဲ့ဒါနဲ့ကျွန်တော်ထပ်ပြီးတော့
ပုံမှာရှေ့ဆက်သွယ်ရေးဥပဒေပုံမှာ66ခုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှာ905ခါခွေနိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှာ136ခါကြီးတို့အပြင်တဘာဝဘေးရန်ရဲ့ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှာ24ခါနဲ့ကအမှုက2ခုစုစုပေါင်းနေပြီးတော့မှအမှု6မှုနဲ့ဒေါက်ဆန်းစုကြည်တရားရင်ဆိုင်နေရတာပါ ရန်ကုန်မှာတော့ဆွေရလူဝက်ချက်ဥပဒေပုံမှာတုံးတိတ်ကားငယ်နဲ့အမှုတမှုဆွဲထားပါတယ်ဒီကနေ့နေပြီးတော့မှအမှုချားနာပွဲကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့အွန်လိုင်းကနေလုပ်ခဲ့တာပါနိုင်ငံတော်အကြီးအကျယ်အောင်လုံးမှုဥပဒေပုံမှ136ကြီးနဲ့အမှုမှာဒေါက်ဆန်းစုကြည်နဲ့အမှုတရွဲတဲ့ဖြစ်တဲ့သမရဦးဝင်းမြင့်နဲ့နေပြီးတော့ကောင်းစီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီကနေ့အွန်လ ရုံးကြီးမှာတော့၃ရောက်စလုံးကကျန်ရမှာရှိတဲ့ပုံပေါ်ပါတယ်။ဆွေရလူဝက်ချက်များအုပ်ရေပုံမှာ၃တိတ်ကားနေနဲ့ဒေါ်ဆန်းစုကြည်ကိုရန်ကုန်ရှေ့ပိုင်းခရိုင်တရားရုံးမှာတရားဆွဲထားတဲ့မှုနဲ့ပတ်သက်လို့မေလ၂၀ရက်နေ့မှာရုံးချင်းရှိပါတယ်။အခုလိုဒေါ်ဆန်းစုကြည်ကိုနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှုခုနှစ်မှုဆွဲထားပေမဲ့လို့ဒီမှုတွေကိုစတင်စစ်ဆေးတာမှရှိသေးတဲ့အ ရှင်းနေကြီးဥက္ကမောင်စောကပြောပါရရှင်။
မကင်ကျူထွေးပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရခိုင်ပြည်နယ်ကအန်အေဒီလူငယ်ကောင်းဆောင်အပါအဝင်မြန်မာနိုင်ငံအတွင်းကအဖမ်းဆီးသတင်းတွေကိုပြောပြပါမယ်။ဆီယနာတိတ်မှုစန့်ကျင်နေသူတွေအပေါ်နတ်ဆကစစ်ကောင်စီကဆက်လက်ဖမ်းဆီးနေတာမှာရခိုင်ပြည်နယ်အန်အေဒီပါတီဗဟိုလူငယ်လုပ်ငန်းအဖွဲ့တာဝန်ခံအပါအဝင်အန်အေဒီပါတီဝင်တချို့ဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲကဏီမြို့
NLD ပါတီဒုဥက္ကဋ္ဌဦးစိုးလေးဟာရန်ကုန်မြို့မှာတင်ဆောင်နေစဉ်မေလ၈ရက်နေ့ကအဖမ်းခံခဲ့ရပါတယ်။အလားတူရခိုင်ပြည်နယ် NLD ပါတီဗဟိုလုပ်ငန်းအဖွဲ့တာဝန်ခံဖြစ်တဲ့မတ်မိုးဆန်းစုကြည်ဟာလည်းမေလ၉ရက်နေ့မှာအဖမ်းခံခဲ့ရပါတယ်။သူဟာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့သမီးလည်းဖြစ်ပါတယ်။သူအဖမ်းခံရတာနဲ့ပတ်သက်လို့အမားဖြစ်သူဒေါ်ကြည်ကြည်ဦးကအခုလိုပြောပါတယ
်။ရန်ကုန်နေတဲ့ကူကအပါသွားတဲ့ပုံအနေထားမှာရှိတာပေါ့။ဟုတ်ကဲ့ဟိုအဲ့နေရနေ့လယ်ပိုင်းလောက်ကတော့ဖုန်းကိုအဆက်အသွယ်ရလိုက်သေးတယ
်။မန်မိုးဆန်းစုကြည်ဘာကြောင့်ဖမ်းဆီးခံခဲ့ရသလဲဆိုတာမသိရဘူးလို့အမားဖြစ်သူကပြောပါတယ်။မေလ6ရက်နေ့ကလည်းပါတီဗဟိုကော်မတီဝင်ဥပမျိုးသိန်းဦးစိုးဝင်းခေါ်ဦးစိုးလေးရခိုင်ပြည်နယ်လုပ်ငန်းအဖွဲ့ဝင်ဟိမင်းထက်တို့လည်း NLD ရုံးချုပ်ရှိမှဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုလက်နက်ကင်ဆောင်ထားတဲ့အရဲဝတ်တွေနဲ့လူတွေကအိမ်စီးကားပေါ်ဖမ်းဆီးခေါ်ဆောင်သွားတာကို CCTV လုံခြုံရေးကင်မရာကရိုက်ကူးထားခဲ့တဲ့ပုံတွေတွေ့ခဲ့ရတာပါအခုလို NLD ပါတီဝင်တွေကမကပဲပြည်သူတွေကိုလည်းစစ်ကောင်စီတပ်တွေကဖမ်းဆီးနေပါတယ်စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မင်းမချေးရွာအနီးတောထဲမှာနေထိုင်ပြီးတောင်ရလုံသူဒေသခံတွေကိုဒီနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေကဝင်လာပြီးအမျိုးသား20ကျော်လောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဒီတော့ထဲမှာနေတဲ့မင်းမဒေသခံတွေဟာမိမိကိုယ်ကိုကာကွယ်ဖို့အတွက်တူမီတနက်တွေကင်ဆောင်လေးရှိသူတွေဖြစ်ပါတယ်။အိမ်မှာတူမီတနက်တွေ့တာကြောင့်ခင်မုန်းတဲ့သားဖြစ်သူကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖမ်းဆီးခံရသူရဲ့အမျိုးသမီးကပြောပါတယ်
။ကိုအတက်အနေရကာကွယ်အောင်လို့ဆိုပြီးတော့ကြတော့အလိုလေးတွေတနက်ကလေးတွေလောက်ကြတာပါ။အဲ့ဥစားကိုစာအုပ်ကြီးနဲ့လာတာ။ငါကတော့ဟိုကတော့ဆန္ဒပြရတာအစဆုံးလေးတုန်းကကဏီတော့တစ်ခေါက်လိုက်ခုတယ်ဟုတ်တယ်ရောက်ချက်လေးရှိတာ2ယောက်ရှိရင်2ယောက်ခေါ်တာ3ယောက်ရှိရင်3ယောက်ခေါ်တာရောက်ချက်လေးရ20ကျော်လောက်ရှိမှာသူတို့ဒီအိမ်ကဟိုကတားဖ2ယောက်ရှိတာလေးတားဖ2ယောက်လုံးပါတော့တာ
ပြီးခဲ့တဲ့သတင်းပတ်တွေကမင်းမချေးရွာနဲ့အနီးတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေကြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အနီးကရွာတွေကိုစစ်တပ်ကဝင်ရောက်ဖမ်းဆီးနေတာကြောင့်မင်းမချေးရွာသားတွေအကုန်လုံးနှီးပါဒီကနေ့အထိထွက်ပြေးနေရတယ်လို့မိမဒေသခံတဦးကပြောပါတယ
်။အမှဆိုင်ခွဲတစ်ခုဖြစ်တာချင်းကြီးကအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့မှာဓာတ်ထဲမှာရှိတဲ့သူတို့ရွာနေပြီးတော့ထဲမှာဆက်နေတဲ့တိုးတိုက်ကလူမျိုးမနေ့က၄နာရီလောက်မှလာပြီးတော့ဝင်ရောက်ပြီးတော့ဖမ်းဆီးတာ
ကျင်းပြီးနဲ့ဖားကံမြို့နယ်အတွင်းကမမုံကျေးရွာမှာလဲဒီကနေ့မနက်ပိုင်းကတပည့်ကောင်းဆောင်တအုပ်ကိုရှာမတွေ့ရာကြောင့်တပည့်ကောင်းဆောင်ရဲ့ဇနီးနဲ့ကလေးတွေအပါအဝင်စုစုပေါင်း12ယောက်ကိုဖမ်းဆီးခဲ့ပါတယ်။နောက်ပိုင်းမှာတော့တပည့်ကောင်းဆောင်ရဲ့ဇနီးနဲ့ကလေးနှစ်ဦးကိုပြန်လွှတ်ပေးလိုက်တယ်လို့မမုံကျေးရွာသားတအုပ်ကပြောပါတယ်။
အလုံးအစ်ကျော်နေတဲ့အချိန်မှာမနေ့9နိုင်လောက်ဘိုးလင်းလင်းချင်းသူတို့အကုန်လုံးဝိုင်းပြီးတော့မမုံရက်ကွက်နှစ်ပေါ့နော်ရက်ကွက်နှစ်မှာအားလုံးဝိုင်းထားပြီးအိမ်ကိုဝိုင်းထားမှအဲသူ့ရောက်ကြားကိုလိုက်ရှာတယ်တပည့်ကောင်းဆောင်ကိုလိုက်ရှာပြီးတော့မတွေ့ခါကျတော့ကလေးနဲ့မိန်းမတွေကိုဖမ်းသွားတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်ဆန့်ကျင်ရေလှုပ်ရ
Okay. ကိုဆက်ပြီးတော့ထိုင်နိုင်ငံအတွင်းဒီဗီဗီသတင်းတောက်တွေဖန်ဆီးခံထားရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ထိုင်နိုင်ငံချင်းမိုင်မြို့မှာဒီဗီဗီသတင်းတောက်၃ဦးအပါအဝင်မြန်မာနိုင်ငံသား၅ဦးကိုတရားမဝင်နေစားဖြတ်ကျော်မှုကိုဗစ်ကပ်ရောဂါစီကံဖောက်ဖျက်မှုတွေနဲ့ထိုင်အာဏာပိုင်တွေကဒီကနေ့ဘယ်နှစ်ပိုင်းမှာဖန်ဆီးခဲ့ပါတယ်။ဒီသတင်းတောက်တွေပြန်လွတ်မြောက်လာဖို့နိုင်ငံသားတန
ော်ဒါထိုင်းနိုင်ငံချင်းမိုင်မှာဖန်ဆီးခံရတဲ့ဆိုပြီးကျွန်တော်တို့သတင်းကြားပါတယ်အဲ့ဒါအဲ့အခြေအနေလေးရှင်းပြပါလားဘယ်လိုဖြစ်တာလဲဆိုတ
ာဟုတ်ပါတယ်ခင်ဗျာကျွန်တော်တို့သတင်းတော့3ယောက်ပါဝင်ပေါ့နော်နောက်တခြား activist 2ယောက်အလုံးစုစုပေါင်း5ယောက်ပါချင်းမိုင်မှာဖန်ခါတယ်တိကကတော့ကျွန်တော်တို့ဒီ DVD license ရုပ်သိမ်းပြီးတော့ပေါ့နော်မှာဒီထဲမှာတရားဝင်လုပ်ပိုင်ခွင့်မရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီပြည်ပနိုင်ငံအနေနဲ့ဆက်လုပ်ဖို့ဆိုပြီးရောက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီသတင်းတောက်တီကိုဆွဲချက်တင်ပြီလားထိုင်းက
ဟုတ်ပါတယ်တင်ဆွဲချက်တင်လာတယ်သူတို့ဒီဒီကတော့ဒီထိုင်းဥပဒေရပေါ့လေဒီသူနိုင်ငံတွေကိုတရားမဝင်ဝင်လာတဲ့ဟာကြတော့ဒီတရားမဝင်ဝင်ရောက်မှုနဲ့ဆွဲချက်တင်လာပါတယ
်အဲ့တော့အခုကမြန်မာနိုင်ငံမှာလည်းတော်တော်လေးဟိုအထိရှာမခံတဲ့အခြေအနေဖြစ်နေတော့မြန်မာဆွေရဘက်ကဒီသတင်းတောက်တွေကိုတောင်းတာဟိုသူတို့ပြအပ်ဖို့တောင်းတာမျိုးတော့ရှိပါလားခင်ဗျာကြားမိပါလား
ဒီလိုစေအထိဆိုကျွန်တော်တို့မကြားသေးပါဘူးဒါပေမဲ့အခုမှသတင်းကလည်းထွက်လာတဲ့ခါကြတော့လေဟိုကျွန်တော်တို့အမြင်ကတော့တောင်းလိုက်ပါတယ်အဆိုကအနေထိုင်းကိုလှမ်းပြီးတော့ပေါ့နော်ဒီသတင်းတော့တွေကိုပြန်ပို့ပေးဖို့ဆိုတာမျိုးဒါပေမဲ့ကျွန်တော်တို့ဒီလက်ရှိဒီထိုင်းမှာရှိတဲ့နိုင်ငံသားတန်ရုံနေရောဒီနိုင်ငံတကာအဖွဲ့အစည်းတွေရောအကုန်လုံးတော့ကျွန်တော်တို့အကြောင်းကြားတာပါလေကျွန်တော်တို့သတင်းတော့တွေကိုပြန်မပို့ဘူးနောက်တစ်ခုရှိတာအဲ UNH ရှိတာအနေသူတို့ရဲ့လူမျိုးရေးကိုအကာအွယ်ပေးဖို့ဆိုပြီးကျွန်တော်တို့တောင်းဆိုတာပါလေခင်ဗျ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက် DVB သတင်းဌာနအပါအဝင်သတင်းမီဒီယာ၅ခုရဲ့သတင်းလုပ်ငန်းလိုင်စင်တွေကိုစစ်ကောင်စီကဖျက်သိမ်းခဲ့ပါတယ်။အဲဒီနောက်ပိုင်းကလေးက DVB သတင်းနောက်တချို့ဖမ်းဆီးခံရသလိုအတော်များများကပုံရှောင်နေကြရတာပါ။ဒီကြားထဲမှာ DVB ကသူ့ရုပ်တံထုတ်လွှင့်ချက်တွေဂျိုလူကနေဆက်ပြီးတော့ထုတ်လွှင့်နေကြတာပါ။ DVB ဒီမိုကရက်တစ်မြန်မာအသံဟာ1992ခုနှစ်ကစလို့နော်ဝေးအခြေစိုက်ရေဒီယိုအနေနဲ့စတင်ထုတ်လွှင့်ခဲ့တာဖြစ်ပြီး2005ခုနှစ်မှာရုပ်သံထုတ်လွှင့်မှုစတင်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်2012ခုနှစ်မှာတော့မြန်မာနိုင်ငံအတွင်းပြန်အခြေစိုက်ပြီးရုပ်သံသတင်းထုတ်လွှင့်ခဲ့တာပါ။အဲဒီနောက်မေလ5ရက်နေ့ကလုပ်ငန်းလိုင်စင်ဖျက်သိမ်းခံရမှုကြောင့်နော်ဝေးကနေပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြပါမယ်။စီရေးပိပခတွေပြင်းထန်နေတဲ့ကချင်ပြည်နယ်မိုးမောက်နယ်ဒေါ်ဖုံးရံမြို့နယ်တွေအတွင်းမှာစစ်ကောင်စီဘက်ကတိုက်အင်အားတွေအလုံးအင်းနဲ့ဖြည့်တင်းလာတာကြောင့်မကြမီရက်တွေအတွင်းမှာပြင်းထန်တဲ့တိုက်ပွဲတွေကြုံတွေ့ရနိုင်တယ်လို့ဒေသခံတချို့နဲ့KIA ဘက်ကတုံ့တက်ကြပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုသားညုံဦးကပဲဆက်ပြီးတော့ပြောပြပေးပါမယ်ခင်ဗျာ
။ကချင်ပြည်နယ်မိုးပေါက်မြို့နယ်မြို့တစ်ကုန်းလောရွာနီးကစလောင်းကုန်းကို14ရက်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြာနေ့ကစစ်ကောင်စီတပ်တွေကနေပြီးတော့သိမ်းယူလိုက်တာဖြစ်ပါတယ်။ဒီလိုသိမ်းယူလိုက်ပြီးတဲ့နောက်စနေနေ့တနင်္ဂနွေနေ့ရက်မှာလေကြောင်းကတိုက်ခိုက်တာမျိုးမရှိသလိုလက်နက်ကြီးနဲ့လည်းဂျူကြားဂျူကြားပစ်ခတ်တာလောက်ပဲရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့ဒေါ်ဖုံရံမြို့နယ်ကွယ်ဘက်ကတမရော်ဘက်ကနေပြီးတော့စစ်အင်အားတွေတိုးမြင့်ပို့ဆောင်နေတာကြောင့်မကြမီမှာတိုက်ပွဲကြီးတွေဖြစ်လာနိုင်တယ်လို့မိုးမောက်ဒေသခံတူဦးက VOA ကိုပြောပါတယ်
။ဒီနေ့ညနေက30ကျော်က30ကျော်တိုက်ခဲ့ကြည့်ရဟိုနေရာဟိုတိုးဝင်ကုန်ပြီးတော့အဲခနာဟိုတော့ကျန်ရရောက်ဆောင်နေတယ်ဟိုကိုကိုစင်းကုန်တဲ့ကုန်းနားလေးမှာလဲမိုင်းခွဲတယ်လို့ပြောတယ်။အမှန်နဲ့အပေါ်နေမျိုးဖြစ်တယ်လို့ပြောတယ်။
မြန်မာစစ်တပ်ဘက်ကအခုလိုမျိုးအလောဘုံဘက်ကိုထိုးစစ်ဆင်လာနိုင်တာကြောင့်ဒီတစ်ပတ်အတွင်းတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့ခန့်မှန်းထားတဲ့ကြောင်း KIA ပြန်ကြားရေးတာဝန်ကဗမူးညော်ဘူးကပြောပါတယ
်။ဟိုမြို့တီကုန်းတော်ကနေတော့ဒီအလောဘုံဘက်ကိုဒီမေပီကနဲ့ရေချီဟန်းနဲ့အဲဒီသူကြောင့်တောင်တက်တယ်ဆိုတဲ့တရင်နဲ့ကျွန်တော်ကြားပါတယ်။နောက်ပြီးတော့ငွေလန်းဘက်ကလည်းဒီအလောဘုံဘက်မှာလည်းသူကြောင့်တောင်ထူးတယ်ဆိုတဲ့တရင်နဲ့ကြားပါတယ်။သူတို့အစီအဟားတွေထပ်တူလာတာတော့ရှိပါတယ်။
တက်မလို့ကဝေးဦးစီးချုပ်ယုံရဲ့ရှေ့အနေသတင်းထုတ်ပြန်ချက်မှာတော့ Slong Gong ခေါ် Microwave ကုန်းကိုပြီးခဲ့တဲ့တိုက်ပွဲ24ကြိမ်ဖြစ်ပွားပြီးတဲ့နောက်မေလ9ရက်နေ့မှာတက်မလို့ကပြန်လည်သိမ်းခဲ့တဲ့ကြောင်းဒီဖြစ်စဉ်အတွင်းမှာတက်မလို့ကအရာရှိစစ်သည်ထိခိုက်ကြဆုံးတာရှိသလိုပဲ KIA ဦးဆောင်တဲ့တပ်ပေါင်းစုအဖွဲ့ဘက်ကတက်မဟာမှုအဆင့်ရှိသူ2ဦးအပါအဝင်ကြဆုံးများစွာရှိခဲ့တဲ့ကြောင်းလက်နက်မျိုးစုံ35လက်အပါအဝင် KM ဆက်ဆက်ပစ္စည်းတွေကိုသိမ်းဆည်းရမိတဲ့အကြောင်းကိုလည်းဓာတ်ပုံနဲ့တကွာထုတ်ပြန်ထားပါတယ်ဒီမှာစစ်ကောင်စီဘက်ကဒီထုတ်ပြန်ချက်အပေါ်မှာတော့ဗဝီညော်ဘူးကမမှန်ကန်ဘူးဆိုပြီးတော့ညင်းပါတယ
်။အဲ့မှာပြောဟာမူးတွေလည်းမရှိဘူး၊တမ်းဟာမူးတွေလည်းမရှိဘူး။အဲလင်းနဲ့တဲ့အဲ့လောက်ကြီးအတူတုံထားဖို့နေရာလည်းမရှိဘူး။အဲထားလည်းမထားဘူး။အဲအဲ့လောက်အချိန်လည်းမရှိဘူး။ဆိုတော့အဲ့ဒီဇင်းကမှကမှုမရှိဘူးလို့ပြောချင်ပါလား
။ KIA ကတင်ထားတဲ့လော်ဘွန်တက်စကန်ဟာမြကျိနာပမော်လမ်းကိုထိန်းချုပ်ထားနိုင်တဲ့အရေးပါတဲ့ပြောဟာမြောက်နေရာဖြစ်တာကြောင့်မလို့ဒီစကန်ကိုစိုးမိုးနိုင်ရေးအတွက်တမ်းတော်ဘက်ကရော KIA ဘက်ကပါပြင်းထန်ကြိုးပမ်းနေကြတာဖြစ်ပါတယ်။တပ်တော်ဘက်ကနေပြီးတော့ Slong Gong ခေါ် Microwave ကုန်းကိုတိမ့်ပိုက်ပြီးဆိုတဲ့ထုတ်ပြန်ချက်သတင်းမှာတော့ KIA အဖွဲ့ရဲ့မြကျိနာပမော်ဆက်သွယ်လမ်းကြောင်းကိုဖျက်တောက်ထားနိုင်ရေးကြိုးပမ်းမှုကိုတပ်မတော်ကနေပြီးတော့တားဆီးထိန်းချုပ်နိုင်ခဲ့တဲ့အကြောင်းလည်းဖော်ပြပါရယ်စစ်ကောင်စီတပ်တွေအနေနဲ့ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းမှာဒီအပိုင်းတဲ့လက်နက်ကြီးတွေနဲ့ရောလေကြောင်းကပါထိုးစစ်ဆင်နေရမှာပြီးခဲ့တဲ့မေလ3ရက်နေ့ကတော့တပ်မတော်ရဟရင်တစင်းပြတ်ကျပြီးတော့ရရှိ3ဦးသေဆုံးခဲ့ရတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပြောဆိုထားပြီးဖြစ်ပါရယ်ခင်ဗျာ
ကိုတန်းညုံပြောပြခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့သတင်းတော်မှတ်စုနဲ့စကြပါမယ်ဆရာနာရှင်တော်လန်ရေးကမ္ဘာလုံးဆိုင်ရာနေဦးတပိတ်ကိုပြည်တွင်းပြည်ပဒီမိုကရေစီရေလွလာသူတွေကရောက်ရအရကန်နေဆင်နွှဲကြပါတယ်ဒါအပြင်ဆရာနာသင်ခန်းပညာရေးစနစ်မှာကြောင်းမတက်စေဖို့လှုံ့ဆော်မှုတွေလည်းရှိနေပါတယ်ဒီသတင်းဒီတပတ်သတင်းတော်မှတ်စုအစီအစဉ်မှာမအိတနာကျော်ကပြောပြပါမယ်ခင်ဗျာ
ဆရာနာတင်ပြီးတော့၃လကျော်ကြာတဲ့အချိန်ကြီးပြည်သူတွေဟာအာဏာရှင်စနစ်ကိုလက်မခံသေးဘဲနဲ့ရရနေနဲ့ဆန့်ကျင်နေကြတော့မှဆဲအုပ်ချုပ်ရေးကာလ၃လနဲ့၂ရက်မြောက်တဲ့နေ့မှာတော့ဘွာလုံးဆိုင်ရာနှွေဦးတွေကိုဆင်နွှဲခဲ့ကြပါ၏နိုင်ငံရချောင်းမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟာလည်းဒီတပိတ်မှာအစားအသောက်ရောင်းချပြီးတော့ CGM လှုပ်ရှားသူတွေနဲ့ CRPH ကိုလှူဒန်းမှုအတွက်ရန်မုံငွေရှာခဲ့ကြပါ၏မြန်မာပြည်တွင်းမှာတော့ဆဲအုပ်ချုပ်ရေးဆန့်ကျင်သူတွေကစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုလှုံ့ဆော်နေကြဆဲဖြစ်ပါ၏မေလ၂ရက်နေ့မှာပြုလုပ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာနှွေဦးတွေကိုမြန်မာပြည်ကဝင်ရောက်ဆင်နွှဲကြရမှာတော့စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်တေဆုံးရတာတွေရှိခဲ့ပါ၏စကိုင်းတိုင်းဝက်လက်မြို့မှာနှွေဦးတပိတ်ဆန္ဒပြဖို့လူစုနေခြင်းစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွဲလို့မနက်ပိုင်းမှာအရတားပြည်သူ2ဦးတေဆုံးပြီးတော့9ဦးဒဏ်ရာရရှိခဲ့ပါ၏
ရှိနိုင်စင်းကကိုးနိုင်စားပေါ့နော်ဒါကလေးကလူရှိတာပေါ့နော်လူရှိတာကမှညီမတို့ကတနေရာလေးမှာအများကြီးရှိတာမဟုတ်ဘူးလေနေရာကွက်ကြားဖြစ်ဖြစ်နေနေနေနေနေလည်းမရှိတာအဓိကတော့ဝက်လက်မြို့တနေရာလည်းမဟုတ်ဘူးမှဒီမှာတော့ပိုက်ကကြားရီကောင်းတော့ပေါင်းပြီးရောက်ကြတာပေါ့နော်တတိယစကြာမထွက်ခင်မှာဒီရွာရဲရနေပြီးတော့ဒီ900လောက်ကိုဆွတ်သွားရေးကြားရမှာဆွတ်သွားရင်အချိန်မှာမှအဲ့ကရွာရွာရဲလူရထိုက်ကြထိုက်ပြီးတော့အဲ့ချိန်မှာသူကကြားပါကျင်းနဲ့ထောက်တယ်ဒီရောကြားစလုံးနဲ့ပြန်ပြစ်ဒီလိုမျိုးနဲ့တူတော့လေကြားပါကျင်းနဲ့အဲ့လိုဖြစ်တဲ့အချိန်မှာလူရှိကကွင်းသွားမှာပြန်ပြော့ညားလာညားလာတဲ့အချိန်မှာမှအဲ့တမ်းမှာပြော့ဖို့ဦးဒီလေးလည်းအများကြီးအော်ထားမှာအော်ထားတဲ့အချိန်အဲ့အချိန်မှာထောက်အဲ့အဲ့ကြည့်တယ်ဒီအဖြစ်ကမထောက်ပါဘူးမှာပြန်လာရင်နှစ်ယောက်ကကြားသွားတယ်
ဒီလိုမျိုးစစ်အာဏာသိမ်းမှုမှာတနိုင်ငံလုံးတိုင်းတာနဲ့လူလူကစန့်ကျင်ဆန္ဒပြနေစေဖြစ်ပေမဲ့တိုင်းပြည်ကိုအာဏာသိမ်းထားတဲ့စစ်ကောင်စီကတော့နိုင်ငံတော်အခြေအနေပုံမှန်ပြန်ပြောလဲပတ်နိုင်အောင်လှုံ့ဆော်နေကြတယ်တွေ့ရပါတယ်။စာတင်ကြောင်းတွေပြန်ပြောဖွင့်ဖို့ပြင်ဆင်နေတာမလို့စစ်အာဏာရှင်လက်အောက်ပညာရေးအလိုမရှိဆန္ဒပြကန့်ကွက်မှုတွေလာမဲ့ကျောင်းဖွင့်ကာလမှာကလေးတွေကျောင်းမတက်စေဖို့လှုံ့ဆော်မှုတွေပို့ပြီးကျဲပြန့်လာနေပါတယ်။ဒီရပိုင်းအတွင်းမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကနေပြီးတော့လက်နက်တုံးပြီးတော့ဖြိုခွဲတာအင်အားတုံးပြီးတော့ချင်းချောင်းမှုတွေလည်းဆက်ရှိနေပြီးတော့နေရာဒေသတော်တော်များများမှာလည်းပောက်ကွဲမှုတွေခက်စိတ်စိတ်ရှိလာပါသေး။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတင်ငန်းညွတ်မြို့နယ်တဲကသူဝနာအထက်တန်းကျောင်းမှာဘုံပောက်ကွဲခဲ့တာပါ။ပောက်ကွဲမှုမဖြစ်ခင်နေ့လယ်အချိန်မှာကျောင်းစီရအစီဝေးရှိခဲ့ပေမဲ့ဘုံပောက်ကွဲတဲ့ညနေပိုင်းအချိန်မှာတော့ကျောင်းမှာဘယ်သူမှမရှိတော့ပါဘူး။
amaru inge down le solution down wa amaru inge naw phwa ma bo no naw phwa ma sae ka ja lo amaru wa aichin ma thain ni la amaru aichin ma thain ni ne phwa bong phaw de taw amaru ja lai da bong 3 na yi khwe win sin naw ma bo no bo myo so aichin ilu ja lai da
ဒီလိုမျိုးရန်ကုန်ဖြစ်နေရတော်တော်များများမှာပောက်ကွဲမှုတွေနေ့စဉ်လုံးဖြစ်နေတာတွေ့ရပြီးတော့ဒီပောက်ကွဲမှုတွေကိုဘယ်သူလှုံ့ဆော်နေရလဲဆိုတာမသိရပါဘူး။ Six Sense တပ်ဖွဲ့တွေကတော့ပောက်ကွဲမှုဖြစ်ခဲ့တဲ့အနီးပတ်ဝန်းကျင်မှာတားဆီးရှောက်ဖွေတာတွေလမ်းသွားလမ်းလာတွေကိုစစ်ဆေးတာတွေရှိပါသေး။ဒါ့အပြင်ညမထွက်ရအမိန့်ထုတ်ပြန်ထားချိန်မှာနေနေထိဝင်ရောက်ပြီးတော့လူငယ်တွေကိုဖမ်းဆီးတာတွေလည်းတွေ့ရပါသေး
။သူကာဖီထုတ်တာလည်းရှင်းလာကြမဆက်စားတော့ပြီးတော့ဆက်တာလည်းအဲ့ဒီမှာသူတို့မြတ်တယ်နေရင်လည်းအဲ့လူငယ်ကိုယောက်ကိုသူဖမ်းသွားတယ်မှာသူကတကယ်တော့ဆက်ရဲအဆပြီးတော့လူဒီတော့30ပေါ့ကျွန်တော်ဒီဒီဖိတ်ခေါင်းဆောင်လေအဲ့ဒီတော့30ကိုမနေ့ကဆက်ပြီးတော့သူကပုံမှန်ငါးလခါကြီးနေတရားဥပမာတရားဆွဲတယ်အဲ့ဒီကိစ္စကိုဆိုရှင်းနေလိုက်လို့လည်းမဖြစ်ဘူးသူကတရားရုံးကိုလည်းဝင်ဝင်မရှိဘူ
းပြီးခဲ့တဲ့တနင်္ဂနွေညတော့ကတော့ရန်ကုန်မြို့ဗုဒ္ဓထာမြို့နယ်တွေက46လမ်းနဲ့48လမ်းဘဇွန်တော်မြို့နယ်တွေကရေကျော်ဘက်မှာည8နာရီတန်ဖုံးတိလို့ဆိုပြီးတော့စစ်တပ်ကလမ်းတွေပေါ်မှာရပ်ထားတဲ့ကားတော်များများရဲ့မှန်တွေကိုရိုက်ခွဲဖျက်ဆီးသွားတာအပြင်ကားမှန်တွေပေါ်မှာလည်းထုတ်တော့ဝါစာဆေးရီတိုင်းထွာရဲ့စာတွေရေးသွားပါတယ်ဒီလိုအနေထားမျိုးနေ့စဉ်ကြုံတွေ့နေရတာမလို့စစ်အာဏာသိမ်းအုပ်ချုပ်တဲ့ကာလကြာလာလေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုမရှိလေဖြစ်ရတဲ့အခြေအနေကိုအထူးစိုးရိမ်ပါတယ်လို့ပြည်သူတွေကပြောနေကြပါ
ဒီလိုချိန်နေမှာတော့လေလမ်းပေါ်မှာပေါ်နေကိုယ်ပိုင်နဲ့ကိုယ့်ရဲ့အိမ်မှာနေတဲ့လူတော်မှမလုံးကြုံတာဆိုလမ်းပေါ်အတုံတောင်တက်ပြီးမျိုးနဲ့လမ်းပေါ်မထွက်နိုင်ဘူးလေတော်တော်လေးကိုအန္တရာယ်ရှိနေတဲ့အချိန်မျိုးတွေ့တာနဲ့အဲဖမ်းဆီးမယ်နေဆုံးတော့ဖမ်းဆီးခံရမယ်ပြစ်ခတ်ခံရမယ်ပေါ့နော်တန်ရာရလာနောက်ပြရရရှိနေဆိုတော့ဒီလိုချိန်မှာတော့တကယ်အမာခံနေမှပဲဆက်လာနိုင်တာဆိုတော့လေ
ဒီလိုမျိုးဆရာနာတိန်ကောင်းစီကလည်းတိုင်းပြည်ကိုနိုင်နေအောင်ကန်တွေဖို့လုပ်နေချိန်မှာဆရာနာရှင်စန့်ကျင်တဲ့လူထုဘက်ကလည်းအရင်ကရှောက်လန်းနေတဲ့ဒီမိုကရေစီလမ်းကြောင်းကိုကာကွယ်ဖို့ဆက်ပြီးတော့ကြိုးစားမယ်ဆိုပြီးတော့တော်လန်စန့်ကျင်မှုတွေကိုဆက်ပြီးတော့လုပ်နေပါသေး။မျိုးရော်တွေကစန့်ကျင်ဆန္ဒပြမှုတွေအပြင်လူငယ်တချို့ကတော့လက်နက်ပိုင်နဲ့ဆရာနာရှင်ကိုပြန်တိုက်ဖို့ဆိုပြီးတော့တိုင်းဒါလက်နက်ကိုင်အဖွဲ့တွေစီတွားရောက်ခိုးလုံစစ်တင်းတန်းတက်တာတွေလည်းရှိလာပါသေး။ဒီလိုအခြေအနေမှာမြို့နယ်ကျေးရွာနေရာအနှံ့မှာရှိတဲ့လူငယ်တွေအပါအဝင်လူထုအများစုကတော့စစ်အုပ်ချုပ်ရေးကိုအတားအဆီးအခက်အခဲတွေကြောင့်ဆက်ပြီးတော့ဆန့်ကျင်သွားဖို့အခိုင်အမာကတိပြုထားတယ်ဆိုတာဒီတစ်ပတ်ပြည်တွင်းကပြပို့တဲ့သတင်းတောင်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါရဲ့ရှင်။ကျမအေးသနာကျော်ပ
ါ။မေးသနာကျော်ပြောပြခဲ့တာပါခဏခုဆက်ပြီးတော့စီးပွားရေးအစီအစဉ်ကိုပြောပြပါဦးမယ်။COVID-19 ကာကွယ်ဆေးမှုပိုင်ခွင့်ဖြည့်လျှော့ပေးရေးထောက်ခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာကြေညာလိုက်တာမှာကမ္ဘာခေါင်းဆောင်တွေကကြိုဆိုကြပါတယ်။အမေရိကန်အစိုးရရဲ့အခုလိုကြေညာချက်ဟာကမ္ဘာတဝန်းကပ်ဘေးရောဂါတက်ဖြစ်ရေးမှာအရေးကြီးတဲ့အောင်မြင်မှုတစ်ခုဖြစ်လာနိုင်ပေမဲ့ရှုပ်ထွေးလာတဲ့လုပ်ငန်းစဉ်ကြီးတစ်ခုရဲ့အစပိုင်းတာဖြစ်တယ်လို့ VOA ရဲ့အင်ဂျီရိုဆန်ရသတင်းတာဝန်ခံပက်စီဝီဒါကုဆွာရရဲ့သတင်းဆောင်ပါမှာရှင်းပြထားတာကိုစီးပွားရေးအစီအစဉ်မှာမတ်တင်ကြီးတိုက်ကတင်ပြပေးမှာပါခင်ဗျာ။
ကိုဗစ် -19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးထောက်ခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှပြီးခဲ့တဲ့သတင်းပတ်ထည်ကြေညာပါတယ်။ကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်အစိုးရကကိုဗစ် -19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးထောက်ခံမဲ့ဆုံးဖြတ်ချက်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှကမ္ဘာတစ်လွှားနိုင်ငံပေါင်း100ကျော်ကကြိုဆိုကြပါတယ်။ဒီလိုဖြည့်လျှော့ပေးရတဲ့အတွက်2020ပြည့်နှစ်အောက်တိုဘာလမှာအိန္ဒိယနဲ့တောင်အာဖရိကတို့ကရှောက်ထားခဲ့ကြတာပါ။တောင်အာဖရိကသမ္မတဆီရီရာမာဖိုဆာက
It goes to show the influence we have
တခြားသူတွေနဲ့ပြတ်ပတ်အလုပ်လုပ်နေတဲ့နိုင်ငံတခုအနေနဲ့ဩစာရှိတယ်ဆိုတာကိုဒီရလက်ကပြတ်တာလာပါတဲ့။သူတို့ရဲ့ပြောဆိုချက်သတင်းစကားတွေကဩစာတက်ရောက်မှုရှိတယ်ဆိုတာကိုပြတ်တာပါလို့သမ္မတရာမာဖိုဆာပြောခဲ့တာပါ။ဥရောပသမ္မတဂျပန်နဲ့ဗြိတိန်အပါအဝင်ကိုဗစ် -19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးကိုစတင်တဲ့နိုင်ငံတွေနဲ့အပေးအယူလုပ်ညှိနှိုင်းနိုင်ရေးအတွက်ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှညှိနှိုင်းရေးစာတမ်းတစ်ခုစတင်ဆောင်ရွက်နိုင်ရေးအမေရိကန်အစိုးရကလှုပ်လိုက်တာဖြစ်ပါတယ်။ရှားဘက်ကနက်ရှားကိုလံဘီယာတက္ကသိုလ်ဥပဒေဌာနကညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာပါမောက္ခဖြစ်ပါတယ်။
Sending a message multilaterally.
American Suya Baga, Dikisa Tokan, Surago, Nangan Zongo, Drinzaka Palaita Bate, Dabi, American Ha, Pire, Josie Bart Kure, Dreddim Hope, Gavata Wa, Pebonso, Jetra Ba, Lit Hare, Gonson, Bi Samyapo, Sentin Shire, Surago, Drinzaka Palaita, Chipare, Lu, Pamaka, Shah, Bagneshka, Pyokeraba. Tapi Melule, American Ha, Tokan Tare, Apai Male, Mula, Su Bujalabdo, Mababu. Kagwezi, move I went to Kureta Pibi, the Tanya Nabjesi, by Sanguinsaya, Gagwe Tashi Murigur, Pisho Bime Tema Badalu, Gubinai Yoga, Shabu Yine, Gutayi, Sanyadri, a Bawin, Nibi Nadri Net, Batalule, a cook, Pisho Bi, Tokantari, a Tema, Mababau, Gulambia, Degadu, Ubri, Pinya Tanaga, Nyanabjesi, move I went Saya, Bamauka, Sha Pegneska, a Kulu, Sepi, Biovari.
We don't know. What is going to happen in the actual process
and of the ပြည်စာတန်းကိုပြုစုတဲ့လုပ်ငန်းရှင်မှာဘာတွေဖြစ်လာမလဲဆိုတာကိုမသိရသေးပါဘူးတဲ့တခြားအဖွဲ့ဝင်နိုင်ငံတွေနောက်နိုင်ငံတွေမှာနိုင်ငံတကာအစ်မအလျှော့အတင်းပုံမူတည်ပြီးဘိုင်ဒင်အစိုးရဘက်ကဘယ်အတိုင်းထားထိနှိမ့်လို့စိတ်ရှိမလဲပြည်ရင်းမှာဆိုရင်လဲမူပိုင်ခွင့်ဖြေလျှော့မဲ့ကိစ္စကိုအကြီးအကျယ်စိုးရိမ်နေကြတာပါလို့ပေါမောက်ခဘက်ကနက်ရှ်ပြောခဲ့တာပါ ဒါဟာဆိုရင်ရှေ့ချမဲ့လုပ်ငန်းစဉ်ကြီးရဲ့အစပိုင်းနာဖြစ်ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဟာဘုံသဘောတူညီချက်ကိုအခြေခံထားတာဖြစ်ပြီးအဖွဲ့ဝင်အားလုံးသဘောတူညီမှဆောင်ရွက်နိုင်တာဖြစ်ပါတယ်။ဥရောပသမဂ္ဂ EU အခုလိုပြောပါတယ်။အန်ဒက်စ်ဝိုင်းဝီအာရက်ဒီတူဒစ်ကတ်ဟောဝီအာရက်ဒီတူဒစ်ကတ်ဂျီမိုင်းရဲ့ပေါင်းရအောင်အမေရိကန်ရဲ့စုပ်စုချက်ကဂျီမိုင်းရဲ့ပေါင်းရအောင်အမေရိကန်အတွက်ဘယ်လိုအထောက်အကူဖြစ်စေမလဲဆိုတာကိုဆွေးနွေးဖို့အဆင့်တက်ရှိပါတယ်တဲ့။အဆိုပြုချက်စာတမ်းကို တကယ်လို့သဘောတူပြီဆိုရင်တော့နိုင်ငံနေအနေနဲ့ဂျင်းနရစ်ဒရက်လို့ခေါ်တဲ့အနိုင်တန်တူကာကွယ်ဆေးတွေထုတ်ကြတဲ့အခါမှာဥပဒေနဲ့မညီဆွန်းစေဖို့အတွက်ဆန်ရာဥပဒေတွေပြဋ္ဌာန်းကျင့်သုံးချရမှာပါဒီလိုလုပ်လို့ရတဲ့အရွယ်ချက်ကတော့ကမ္ဘာတစ်ဝန်းမှာကာကွယ်ဆေးတူလုပ်ငန်းတွေအရှင်းမြင့်ဆောင်ရွက်ဖို့နဲ့ကာကွယ်ဆေးဖြန့်ဝေမှုမညီမျှမှုတွေကိုလျှော့ချနိုင်ရေးဖြစ်ပါတယ
ုနိုင်ငံတွေမှာတော့တကြိမ်မှမထိုးရသေးပါဘူး။ဒါပေမဲ့လည်း COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးတာကမျှော်လင့်တယ်လို့ဖြစ်မလာပဲစန့်ကျင်ဘက်ရပ်လက်ထွက်လာနိုင်တယ်လို့စီးဝါလုပ်ငန်းကဏ္ဍကသတိပေးနေကြပါတယ်။ British စီးဝါတုပ်လုပ်ငန်းများအဖွဲ့က Richard Torbett ကအခုလိုပြောပါတယ
်။ You can have a sort of dangerous free for all.
အလိုမင်းလိုအနေပြီးဈေးကွက်မှာလဲရှားပနေတဲ့အခါအန္တရာယ်ရှိတဲ့ထိနှိုင်းကျဲပုံစံမျိုးဖြစ်သွားနိုင်ပါတယ်ဖြင့်ဒီလိုထုတ်လုပ်မှုမျိုးတွေကမူလရည်မှန်းချက်လမ်းကြောင်းကလွဲသွားပြီးကုမ္ပဏီတွေအနေနဲ့သူတို့ဘာလုပ်နေလဲဆိုတာမသိတော့တဲ့အခြေအနေမျိုးဖြစ်သွားနိုင်ပါတယ်ဒီလိုသာဆိုရင်တော့ကောင်းကျိုးထက်ဆိုးကျိုးကပိုများသွားပါလိမ့်မယ်လို့သူကပြောခဲ့တာပါAstraZeneca နဲ့အိန္ဒိယက Serum Institute ကြားသဘောတူညီချက်လိုမျိုးလိုင်စင်ချထားပေးတဲ့သဘောတူညီချက်မျိုးကတဆင့်ကမ္ဘာတဝန်ကာကွယ်ဆေးထိုးရေးကပို့ပြီးတော့ကောင်းမွန်သင့်တော်မယ်လို့လည်းသူတို့ကပြောပါတယ်လူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေဘက်ကတော့အစစ်မှီတဲ့သဘောတူညီချက်တွေဖြည့်ရေးတောင်းဆိုကြပါတယ်ယွမ်ဂျန်ဟျူဟာနေစည်းမချဆရာဝန်များအဖွဲ့ရဲ့ဥပဒေရေးရာနဲ့မူဝါဒပိုင်းဆိုင်ရာအကြီးအကျယ်ပေးဖြစ်ပါတယ
် It has to be transparent it has to be word
သဘောတူညီချက်ဟာပွင့်လင်းမြင်သာမှုရှိရမယ်ကမ္ဘာတလောကရရှိအသုံးပြုရမယ်တာဝန်ခံမှုတာဝန်ယူမှုရှိရပါမယ်လို့သူကပြောခဲ့တာပါကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာရှုပ်ထွေးလာတဲ့ညံ့ပစ္စည်းမူပိုင်ခွင့်အရေးဆွေးနွေးညှိနှိုင်းနေကြတဲ့တစ်ဖက်မှာအိန္ဒိယရဲ့ COVID-19 ဖြစ်ပွားမှုတိုးလာနေတာမျိုးအဖြစ်အပျက်တွေကကမ္ဘာလုံးအတိုင်းအတာနဲ့အရေးပေါ်ကာကွယ်ဆေးထိုးဖို့လိုအပ်နေပြီဆိုတာကိုမိမောင်းထိုးပြသနေတာဖြစ်ပါလေရှင
်။မတ်တင်ကြီးထိုက်ပါခင်ဗျာ။ခုတော့ဘလော့ဂါတွေပြောသမားအစီအစဉ်ကိုတင်ပြပါအောင်မယ်။ထိခိုက်ဒဏ်ရာရသူတွေကိုမြင်နေရတဲ့ဆေးကုပေးလို့မရတဲ့အခြေအနေဟာ တိတ်ခံမြင်စရာဖြစ်တယ်လို့မြန်မာနိုင်ငံကဆရာဝန်တယောက်ကပြောပါတယ်။သူကတော့စစ်တပ်ကပြစ်ခတ်လို့ကြီးထိမှန်တဲ့ဆန္ဒပြသူတွေဘေးကပြည်သူတွေကိုအန္တရာယ်ကြောင့်ကနေခက်ခက်ခဲခဲကယ်ဆယ်ဆေးကုပေးနေတဲ့ဆရာဝန်တယောက်ဖြစ်ပါတယ်။သူတို့လိုဆရာဝန်တွေဘလောက်အထိစူးစမ်းပြီးလူနာတွေကိုကယ်တင်နေရတယ်လဲဆိုတာမဆုညံ့မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်အန္တရာယ်ကြုံရသူတွေဆရာဝန်တွေလည်းပါနေတယ်လို့ပြောရင်မမှားပါဘူးလမ်းပေါ်ထွက်ဆန္ဒပြလို့အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုလုပ်လို့ဆိုပြီးစစ်ကောင်စီကဖမ်းဆီးအရေးယူဖို့စူးစမ်းနေမျိုးတွေမဟုတ်ဘဲလူနာကိုဆေးကုသပေးတဲ့အတွက်ပါဆရာဝန်တွေဟာရန်သူလို့သဘောထားတာခံရပါတယ်ဒါပေမဲ့လည်းဆရာဝန်တွေကတော့သူတို့ပြုထားတဲ့တစ္ဆာအဋ္ဌိဌာန်အတိုင်းလူနာတွေကိုကြောသားရင်သာမခွဲကုသပေးနေကြပါတယ်ဆန္ဒပြသူတွေကိုစစ်တပ်ကမပြတ်နှိမ်နှင်းနေတဲ့မြို့တစ်မြို့ကပြစ်ခတ်နှိမ်နှင်းခံရသူတွေကိုအန္တရာယ်ကြားကကူညီကယ်ဆယ်ပေးနေတဲ့ဆရာဝန်တယောက်ရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါ
ဒီလိုတွေ့ရတိတခတ်တာကြီးကြားပြီးဆိုကျွန်တော်တို့မနက်မိုးနေရတဲ့အဲအချင်းချင်းနဲ့တည်တည်ပေးရပါနော် Facebook တွေပါကြီးကြည့်လိုက်တယ်ပဲနေရာမှာတော့ထိတိုက်တွေ့နေပြီအဲပြစ်ခတ်တီရှိရဆိုကျွန်တော်တို့အကုန်လုံးကအဲယိုဒီမှာပေါ့တာဝန်ခွဲလိုက်ကြပါဗောဆရာဝန်ကြီးကတော့ဒီ ambulance နဲ့လိုက်မဲ့လူကလိုက်မယ်။ဒါမှမဟုတ်အဟို base time ကတ်မှာပဲဖြစ်ဖြစ် base time မလားဗောနော်။အဲ့လိုမျိုးနေရာပေါ်မူတည်ရပါဗောအဲ့လိုမျိုးစဉ်းစားပြီးကျွန်တော်တို့ကအဲ ambulance နဲ့လိုက်တဲ့လူကလိုက်တယ်။ဒါမှမဟုတ်ရင်ကတ်မှာပဲတွားထိုင်ပြီးစောင့်နေရရှိရဗောနော်။အရင်များတဲ့လူနာအရင်များတဲ့နေနေမျိုးစဉ်တော့ကျွန်တော်တို့အဲကတ်မှာပဲဟိုဟာလူနာကုန်ပြန်တယ်ပြီးတော့ကတ်မှာပဲအဓိကကူပေးလိုက်တာ။
သူပြောတဲ့ camp ဆိုတာကတော့လူနာတွေကိုအရေးပေါ်ကုသပေးနိုင်ဖို့ပြင်ဆင်ထားတဲ့ယာယီဆေးကုနေရာတွေဖြစ်ပါတယ်
။ကျွန်တော်တို့အဖွဲ့ပေါ့နော်မက်ဒီကယ်ဟိုကနေ ambulance ဒီ provider တစ်ခွင်နဲ့ဒီဇိုင်းထားပါတယ်။ကျွန်တော်တို့ဒီအတင်းဆရာဝန်တွေအုပ်စုရဲ့ဒီ provider အဖွဲ့ရဲ့ဂျိုင်းပြီးတော့ပေါ့ကျွန်တော်တို့စီကအဲ့ဒီဖြစ်ပြီးဆိုရင်တော့ထိတိုက်တွေ့တဲ့နေရာတွေပါ၊နေတွေပါဆိုရင်ကျွန်တော်တို့ဘက်ကအဲ့ဒီ ambulance ကဟိုကတော့ထွက်တယ်။၄စီးလောက်ပေါ့အများဆုံးပေါ့နိတနည်းလို့အဲ့လိုထွက်တယ်ထွက်ပြီးတော့လူနာတွားကောက်တယ်ပေါ့နော်ကောက်ပြီးတော့ကြာတော့ကျွန်တော်တို့အိမ်မှာလူနာကောင်းကြီးနဲ့ဒီအရေးပေါ်ကုသမှုပေးတဲ့ကားပေါ်မှာလည်းပစ္စည်းစုံပါရဲပေါ့ကုတယ်တကယ်လို့တစ်ခါကျရင်တချို့အချိန်တွေကြာတော့အဲ့ဒီလူနာကောက်တဲ့နေရာမှာကုဖို့အဆင်မပြေကျွန်တော်တို့ကအဒီရက်ကွက်အနီးနားရက်ကွက်မှာတစ်ခုမှာဖြစ်ဖြစ်အိမ်တိုင်မှာပေါ့နော်တမားတမားတို့တမားတို့တစ်ခုမှာဖြစ်ဖြစ်အဲ့လိုမျိုး camp base ယူပြီးတော့အဲ့မှာလူနာတွေခေါ်ပြီးကုတာရှိတယ်တစ်ခါကျရင် camp ကိုခေါ်ပြီးတော့ကုလိုက်တာမျိုးရှိတယ်ချင်းရက်တစ်ခုနဲ့ပြောရရင်ကျွန်တော်တို့ဟိုဘော28ရက်နေ့ပေါ့လေမတ်လ28ရက်နေ့အဲ့နေရာဆိုရင်ဒီမှာလဲအပြစ်ခတ်ကတော်တော်ကြီးများတယ်အဲကျွန်တော်တို့ဆိုရင်ဟိုဘောမနိုင်ဘောကျွန်တော်တို့အင်အားနဲ့တော့မနိုင်ဘူးပြီးတော့တစ်ခုပြဿနာတက်တာကြတော့အဲ့လိုပဲဒီလူနာကောက်ဝိုင်းရင်နောက်ကနေဒီလူတွေကလိုက်ပြီးတော့ပစ်တာလိုက်ပြီးတော့ဖမ်းတာဒါမှမဟုတ်စိုင်းကယ်တွေနဲ့တလန်တွေရဲဝတ်တွေနဲ့လိုက်တာတွေရှိရလေအဲ့မျိုးကိုယ်စီရလူနာရောက်ဖို့လက်ခတ်တယ်အဲ့လိုနေမျိုးရောက်လာရင်လည်းအပြုံလိုက်ကြည့်ရောက်တာအဲ့နေရာဆိုရင်လုံးဝမနိုင်ဟိုအလောင်းလေးဆိုတော့ပုံလိုက်ကြီးဖြစ်ကုန်လားအဲကျွန်တော်တို့ဆိုရင်တချို့အလောင်းလေးဆိုရင်ကြော်လွှားပြီးတော့အဲ့လိုမျိုးတဲရတာရှိရလူနာနေဆိုလဲတွေးထွက်နိုင်ယူရတယ်အများကြီးပဲပေါ့နော်အဲ့လိုမျိုးနေနေဆိုရင်တော့အဲတခါကျ ambulance မှာတော့ကျွန်တော်ဆရာဝန်မလိုက်နိုင်တော့ဆရာဝန်ကတက်မှာပဲနေခဲ့လူနာပဲတွားကောက်ပေးပါတော့ provider ဖွဲ့လူနာတွေတွားကောက်ပြီးတော့အေးကန့်ကိုတဲလာအဲ့လိုကြီးကူးလာတာပေါ့တနည်းကတော့အများတန်းကအဲ့လိုပါပဲကျွန်တော်မနဲ့မိုးလင်းပြီဆိုတာနဲ့အဲ့ဘယ်နေရာမှာထိလိုက်တွေ့နေပြီပြင်နေပြီဆနာပြတာကိုဖြုတ်ခွဲနေပြီကြာရင်တော့ ascendant standby လောက်ထားရတာပဲ
စစ်ပွဲပဋိပက္ခတွေဖြစ်နေရင်တောင်ဆရာဝန်တွေဆေးဝင်နှန်းတွေဆိုတာဟာဆေးကုသခွင့်ရှိရမှာဖြစ်ပါတယ်လူနာကျင်ကဆေးဝင်နှန်းဆိုတာထင်သာမြင်သာတဲ့အမှတ်အသားပါရက်နဲ့ပြစ်ခတ်တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေအရဆက်ရစွဲမှုမြောက်ပါတယ်မြန်မာနိုင်ငံမှာတော့တပ်ဖွဲ့ဝင်တွေဟာဆေးဝင်နှန်းတွေကိုရိုက်နှက်လူနာတင်ကားတွေကိုပါပြစ်ခတ်တဲ့တပ်သေးတွေရှိပါတယ
်အတီးကအခက်ခဲကကျွန်တော်လူနာကောက်ဖို့အခက်ခဲပဲဒီနေကင်းပတ်ဆိုလဲလူနာတောက်ကောင်းရင်ကျော် ambulance ကားဆိုခုကတည့်ရတိုင်း ambulance ကားလဲသူကဖမ်းတယ်ကြီးဒီဒီဘောမျိုးကနိုင်ငံရေးအကြောင်းဖြစ်တဲ့လူနာကြီးထိခံလူနာဆိုရင်သူကကောက်ခံကောက်ဖို့မပေးဘူးကောက်တော့ရင်နောက်ကနေ session လိုက်လူတယ်အဲ dead body တောင်မှလိုက်လူတာမျိုးရှိတယ်ကျွန်တော်ဆို dead body တွေကောက်သွားပြီဆိုရင်နောက်ကနေလိုက်လူဆိုပက်ကြီးရဲခဏနာကြုံတယ်အဲဒီကံမှာဆိုလည်းအဲ့တိုင်းပဲဒီကံမှာအရှိန်အီးပဲစကားတွေလာပြီးလမ်းကျောင်းနာမီးနေဆိုကျွန်တော်လည်းကြောမလုံဘူးကူလာတာဆိုရင်ကံမှာတာထိုင်နေပြောတာအဲတဲချင်းဝင်ဖမ်းမလဲဆိုတာမတီးအောင်အလောင်းတွေဆိုတခါကြရင်အမိုက်ပုံနေတာတော့ဖွက်ထားရတာရှိတယ်လူနာတွေဆိုလည်းဘလောက်နာနာသူတို့တောင်းမဲ့ထားအတန်ရရင်မထွက်ပါနဲ့ အနေနဲ့များလို့ပါကျွန်တော်တို့အဲ့လိုမျိုးပေါ့နော်အမျိုးမျိုးရရှိရခက်ခဲရတော့ပြီးတော့အဓိကကနေခင်းဘက်ကတော့တိတ်ပြီးတော့ဟိုမှာတက်တော့ညဘက်ပေါ့ညဘက်ဆိုရင်ကျွန်တော်တို့ဆိုရင်အရန်ခံပြင်းတယ်ဟိုပင်ညာမှာတော့လူနာထွက်နေပြီးဒင်းနာပြစ်ထားတယ်လူနာရှိတယ်တတိနေတောက်လျှောက်ရောက်တဲ့ဖုံးလေးလာတယ်ဒါပေမဲ့ကျွန်တော်တို့ဘယ်သူမှတွက်ောက်ဖို့ကအဆင်မပြေဘူးဖြစ်နေတာညဆိုတော့ပိုဆိုးတယ်ထွက်ရင်လည်းထင်းနေတာ ambulance ကြီးကအဲပြီးတော့ကျတော့ညဆိုရင်ည7:00နာရီမှာရှယ်လောနေဆိုတော့ထွက်လို့ရလည်းမရ။ညဆိုထွက်ရင်လည်းပြစ်တာ။ဆိုတော့လူနာကိုတရင်ကြပြီးတော့တော့မကောက်နိုင်ဘူးပေါ့လေ။အရန်ကြီးဟိုပါပြစ်တယ်။အဲအရင်ရက်တည်းကဆိုရင်ဟိုရပိုင်းကတော်တော်လေးဆိုးရတယ်။ ambulance ဖမ်းတာကိုနှဲ့စည်းလောက်စလိုက်မိတယ်လို့ဖြစ်တော့တော်တော်များများအဲအတင်းဖွဲ့ရမထွက်ရဘူးဖြစ်သွားသေးတယ်။ဖြစ်တော့ကျလူနာတွေပေါ့တော်တော်ကြီးဒုက္ခရောက်တယ်။အဓိကအဲကျွန်တော်တို့အခက်အခဲကြုံလာတယ်လူနာကောက်ဖို့ရယ်ပြီးတော့လူနာတွေအချိန်မီကုသမှုမရတဲ့အတွက်ကြောင့်တွေးထွက်လုံပြီးမတည်တင်မဲတည်ရတာပေါ့။အာမျိုးရယ်
စစ်အာဏာသိမ်းပြီးနောက်ပိုင်းတပ်တွေရဲ့ပြစ်ခတ်မှုကြောင့်ချီထီးတဲ့လူနာတွေအပါအဝင်လူနာပေါင်း90ထက်မနည်းကိုသူကုသပေးခဲ့ရပါတယ်လူနာကိုမြင်းနေရပေမဲ့ကုသပေးလို့မရတဲ့အခြေအနေတွေကြုံခဲ့ရတာကလည်းဆရာဝန်တယောက်အနေနဲ့ခန်းစားရတယ်လို့အခုလိုပြောပြပါတယ
်ကျွန်တော်တို့ဆိုရင်ကျွန်တော်တို့နားလေးမှာကြားနေလမ်းကတိတ်တော့မချောင်း၃လေးလမ်းတော့မှလူနာရှိနေတာဒါပေမဲ့ထွက်လို့ရလားဆိုထွက်လို့မရအောင်ပင်ရထီရဲဆိုပုံတွေတင်းနေတာတက်လာတယ်ညင်းနေတာလူနာတစ်ခါကြရင်လူနာလူလိမ့်နေပုံတွေပေါ့နော်အဲ့လိုမျိုးညင်းရတော့ကောက်လို့ရတယ်မရအဲအဲ့လိုမျိုးဖြစ်နေဆိုတကယ်အရန်ခံပြင်းတယ်ဘာမှလုံလို့မရအောင်ဖြစ်ချင်နိုင်တော့အုံမျိုးပေါ့ဒီစစ်ဖြစ်ရင်တော့ဒီလူနာတင်ကားတို့ဆေးရုံတို့ကြောင်းတို့ဘာလို့ဆိုတာပြက်ခုံမရှိလေအဲအနည်းဆုံးတော့အဲ့လိုမျိုးပေါ့ဒီလူနာဆိုရင်တော့မဖြစ်စေချင်အောင်တကယ်တော့တို့လူနာကိုတို့ကောက်သွားတယ်ရည်ရှိတယ်ကောက်သွားရင်လည်းအချိန်မီစိတ်ကူတောင်းမှုပေါ့နော်လူခွန်ရေးပေါ့အဲ့ဒါဒီအကြီးဝါရစီခြင်းလဲတခါရင်နေခင်းဘတ်ဆိုရှိရလူနာတွေကောက်သွားတယ်ကျွန်တော်တို့တိလိုက်တယ်ကောက်သွားပြီးအဲကားပေါ်မှာတမ်းပဲပြစ်တင်ထားတယ်ပြီးတော့တို့တို့ထမလူနာလူနာရဲ့ကားပေါ်မှာတွေးထွက်လုံနေတယ်ကျွန်တော်တို့လည်းတိနေဘာမှလုပ်လို့မရအောင်အဲ့လိုမျိုးဆိုရင်အရန်ခံခြင်းလဲဟိုအကုန်ဘယ်လိုခေါ်မလဲဒီ on ground မှာကူရရင်လည်းပစ္စည်းကလည်းဟိုလက်ထဲမှာဟိုပေါ့အရေးပေါ်ကူရတာဆိုတော့ပစ္စည်းမစုံနေနဲ့လည်းကူရတယ်ကူရင်လည်းနောက်ကျောလုံလာဆိုတော့မလုံကျွန်တော်တို့တို့လည်းအတတ်နေရအမြင်နဲ့ရှိရဟုတ်ပဲချင်းဝင်ဖမ်းမယ်ဆိုတာလည်းမသိရအဲအဲ့လိုမျိုးပါနော်လူနာကိုအတိအကျတော့လူနာကိုစိတ်ကူတောင်းမှုကောင်းကောင်းနေခံယူစေချင်တာ
အန်ဒီရဲ့ကြားကနေလူနာတွေကိုကုသပေးနေတဲ့ဆရာဝန်တယောက်ကသူ့ရဲ့အတွေ့အကြုံကိုပြောပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဆိုင်ရာအဆောက်အုံတွေကိုအကာအကွယ်ပေးဖို့အတွက်မြန်မာနိုင်ငံမှာရှိကြတဲ့ကုလသမဂ္ဂအဖွဲ့ကမေလ5ရက်နေ့ကပဲတောင်းဆိုခဲ့ပါတယ်စစ်အာဏာသိမ်းခဲ့တဲ့ February လအစောပိုင်းကစလို့ကျန်းမာရေးဆိုင်ရာအဆောက်အဦတွေလူနာတင်ရင်တွေကျမရေဝန်ထမ်းတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခံရမှုပေါင်း158ခုရှိခဲ့တယ်လို့သိထားကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင်းသေဆုံးသူ17ယောက်နဲ့ထိခိုက်ဒဏ်ရာရသူ51ယောက်ရှိတယ်လို့လည်းပြောထားပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ
။မဆွေမြတ်မောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမားအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။မြန်မာစစ်အုပ်ချုပ်ရေးကောင်စီအပေါ်အကြမ်းဖက်ဆန့်ကျင်နေကြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်နေနေဖမ်းဆီးနေတဲ့အတွက်ဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့နိုင်ငံအနှံ့နှီးမျိုးစုံနဲ့တပိတ်ပေါက်နေကြဆဲဖြစ်ပါတယ်။ရန်ကုန်မြို့မှာတော့လူညုံရေးတွေတင်းကျပ်ထားတဲ့အတွက်စစ်တပ်နဲ့ထိတ်တန့်မတွေ့အောင်လျှက်တပြက်တပိတ်တွေကိုမြို့နယ်ပေါင်းစုံမှာပြုလုပ်ခဲ့ကြပါတယ်။ကျောင်းဖွင့်ရာသီရောက်လာချိန်မှာပဲလျှက်စစ်ကြုံပညာရေးစနစ်အလိုမရှိဘူးဆိုတဲ့ចောင်းသူចောင်းသားတွေနဲ့ဆရာဆရာမတွေရဲ့တပိတ်တွေလည်းနိုင်ငံအနှံ့ပေါ်ပေါက်နေပါတယ်စစ်ကောင်စီကလည်း CDM မှာပါဝင်သူတွေကိုအလုတ်ကထုတ်ပစ်ထုတ်ပယ်နေပြီးတနည်းလာနေအထိအလုတ်ထုတ်ခံရတဲ့တက္ကသိုလ်ဆရာဆရာမပေါင်း11,000ကျော်ရှိတယ်လို့ဆိုပါတယ်ခင်ဗျာနေပြည်တော်မှာအမှု၆မှုနဲ့တရားစွဲဆိုခံထားရတဲ့ဒေါန်ဆန်းစုကြည်ကိုမေလ24ရက်နေ့ရုံးချင်းကြရင် online ကတဆင့်မဟုတ်ပဲတရားခွင်မှာလူကိုယ်တိုင်ရုပ်ထုတ်မှာဖြစ်ပါတယ်ပြည်တော်စုတရားလွတ်တော်ချုပ်ရဲ့ညွှန်ကြားချက်အရဒေါန်ဆန်းစုကြည်နေတဲ့အိမ်နားမှာအမှုစစ်ဆေးနိုင်မဲ့အထုနေရာတစ်ခုပြင်ဆင်ရမယ်လို့တရားသူကြီးကဒီကနေ့အမိန့်ပေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေကြီးဦးခမောင်စောက VOA ကိုပြောပါတယ်။ဒါပေမဲ့သူရင်ဆိုင်နေရတဲ့အမှုတွေနဲ့ပတ်သက်လို့အကျိုးဆောင်အဖွဲ့နဲ့အခုချိန်ထိတိုင်ပင်ဆွေးနွေးခွင့်မရသေးဘူးလို့ပြောပါတယ်ခင်ဗျာ။အမေရိကန်အရှိတ်ဘက်ချန်ပီယံတွေကိုလောင်စာဆီအဓိကတင်ပို့နေတဲ့Colonial Pipeline Company Cyber တိုက်ခိုက်ခံရတာကြောင့် pipeline တွေပိတ်ထားရပြီးကုမ္ပဏီတာဝန်ရှိသူတွေနဲ့သမရအင်ဂျီနီယာအကြလုပ်ငန်းပြန်စနိုင်အောင်အနီးကလုပ်ကင်နေကြပါတယ်။ Cyber Internet ထဲကနေအချက်လက်ဖောက်ယူတဲ့ ransomware တိုက်ခိုက်မှုကြောင့်လူဦးရေထူထပ်လာတဲ့ American အရှိတ်အချံပြည်နယ်တွေကိုပုတ်လွတ်တဲ့တန်ငွေ pipeline တွေတင်းတင်းကြပ်ကြပ်နေကြတဲ့ကပိတ်ထားခဲ့ရတာဖြစ်ပါတယ်။ တရင်အချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဆုံးမလိုက်ပါ VOE အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းဝေးပြီးလိုအင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you.